Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညနေခင်း 6:09 AM အစီအစဉ်တွေကို line to meter 16.25 ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောက်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ငီထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါအမေရိကန်နဲ့ရုရှားအကြားစီးရီးယားဝေဟင်မှာထိတိုက်မတွေ့ရေးဆိုင်ရာသဘောတူညီချက်စပြီးအသက်ဝင်နေပါပြီမြန်မာနိုင်ငံမှာပြီးခဲ့တဲ့လတွေအတွင်းရေကြီးနှစ်မြုပ်မှုကြောင့်ကြီးမားတဲ့ဆုံးရှုံးနေတာမှုတွေရှိထားတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်နိုဝင်ဘာမျိုးကောက်ပွဲတွေကီပါဂျူတင်မဲပြားတွေပူရာမှာတန်ယုံတွေလွဲချော်ပြီးပို့ခဲ့တယ်ဆိုတော့နိုင်ငံကြီးဌာနထိတန်းတာဝန်ရှိသူတူကဝန်ခံပြောဆိုပါတယ်ဒီကိစ္စတွေပါဝင်တခြားနိုင်ငံတကာထိတန်းတဲ့တွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီအရှိတောင်အရှာဒေတာမှာလူမောင်ခိုရီရဲ့တားကောင်ဖြစ်ကြရတဲ့အဖြစ်မျိုးတွေထမဖြစ်အောင်သက်ဆိုင်ရာအစိုးရတွေကကြိုးပမ်းကြဖို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ AI ကတိုက်တွန်းလိုက်ပါတယ်
Abuses that were perpetrated against them by the boat crews were just unimaginable, including.
AI အဖွဲ့ကသူတေသူဒီတူဖြစ်တဲ့အာနာရှီယာပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်လာမယ့်ထွေထွေရွေးကောက်ပွဲမှာ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေတဲ့အထိမဲယုံတွေကိုတွားရောက်လေ့လာနိုင်မဲ့တဲ့တွင်မဲယုံတွေရဲ့လုံခြုံရေးကိုစောင့်ကြပ်ဖို့အတွက်ရွေးကောက်ပွဲရဲ့အထူးရဲတင်နန်းတွေကိုဖွင့်လှစ်တဲ့တဲ့တဲ့ရွေးကောက်ပွဲကော်မရှင်ကိုဆန္ဒပြလို့ဖန်ဆီခံရသူတယောက်အကြောင်းမင်းမြန်တင်ပြချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနောက်ဆုံးရသတင်းကောင်းထုတ်ချက်နဲ့တခြားစိတ်ဝင်စားစရာအစီအစဉ်တွေကိုနားဆင်ရမှာပါ။ခုအရင်ဆုံးတော့ပုတ်တူနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းရီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
ရုရှားနဲ့အမေရိကန်ပြည်တော်စုကြားအင်္ဂါနေ့ကလက်မှတ်ရေးထိုးတဲ့နားလည်မှုစာချုပ်လွှာ MOU ဟာချက်ချင်းအသက်ဝင်ပါတယ်။နိုင်ငံလေရင်တွေဒဇင်းနဲ့ဒဇင်းအကြာဘေးရန်ဒရမဖြစ်နိုင်တဲ့အကွာအဝေးကနေပြန်တန်းရေးမူပေါင်းတစ်ခုအပေါ်သဘောတူထားတာပါလေတပ်ဖွဲ့ဝင်တွေအနေနဲ့လုပ်ငန်းပိုင်းကျွမ်းကျင်မှုနဲ့အချိန်ပြည့်လှုပ်ဆောင်ကြဖို့တပ်မတ်ဆက်သွယ်ရေးကြိမ်ထုံးတွေကိုအသုံးပြုဖို့မြေပြင်မှာဆက်သွယ်ရေးလမ်းတစ်ခုထားဖို့ဆိုတာတွေပါဝင်လိုက်နာလှုပ်ဆောင်ရမှာတွေ MOU ထဲမှာပါဝင်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရပီတာခုတ်ကသတင်းတောက်တွေကိုပြောပါတယ်လေထဲမှာလိုက်နာလှုပ်ဆောင်ရမှာတွေပြက်ကွက်တယ်ဆိုရင်မြေပြင်ဆက်သွယ်ရေးကိုအရန်အနေနဲ့အသုံးပြုရမှာဖြစ်တယ်လို့သူကပြောပါတယ်ဒီသဘောတူညီချက်ကိုရုရှားဘက်ကလည်းကြိုးဆိုပါတယ်အခုသဘောတူညီချက်ဟာဆီးရီးယားကောင်းကင်မှာပြန်တန်းတဲ့မောင်းသူမဲ့ drone ယာဉ်တွေအပါအဝင်လေယာဉ်မျိုးစားအလုံးနဲ့အကျိုးဝင်ပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံနဲ့ပဲသက်ဆိုင်ပြီးတခြားဘယ်နိုင်ငံနဲ့မှမသက်ဆိုင်ပါဘူး။ပြီးခဲ့တဲ့လကဆီးရီးယားမှာရုရှားလက်ကြောင်းတိုက်ခိုက်မှုတွေစတင်ပြီးတဲ့နောက်ထိတိုက်တွေ့တာမျိုးမဖြစ်အောင်ဆွေးနွေးကြဖို့ရုရှားကအမေရိကန်ကိုပန်ကြားခဲ့တာပါ။ရုရှားရဲ့လက်ကြောင်းတိုက်ခိုက်မှုတွေစတင်ချိန်ကတည်းကဆိုရင်ဆီးရီးယားလေပိုင်းထဲမှာကြီးမားတဲ့ထိတိုက်တွေ့မှုဖြစ်တယ်ဆိုတာမျိုးပန်တဂွန်စစ်ဌာနချုပ်ကပြောတာမရှိသေးပါဘူး။
အစ္စရေးနဲ့ပါလက်စတိုင်းကြားဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေငြိမ်းအေးသွားစေရေးကြိုးပမ်းမှုအနေနဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမွန်ကပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်နဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။မနေ့အင်္ဂါနေ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံလာမှာတော့ကုလအတွင်းရေးမှူးချုပ်ကဒေသအတွင်းကိုပါခဲ့ရဲ့ရိုက်ခတ်နိုင်ခြေရှိတဲ့ဘာသာရေးပဋိပက္ခတွေတကြော့ပြန်ဖြစ်ပွားစေတာရဲ့အန္တရာယ်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးဒီကနေ့မှာတော့ပါလက်စတိုင်းခေါင်းဆောင်နဲ့ရာမာလာမြို့မှာထပ်မံတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်ပြည်သူတွေအသက်အန္တရာယ်နဲ့မတွေ့ကြုံခင်မှာအခြေအနေကိုထိန်းနိုင်ဖို့အထူးတလဲမဆောင်ရွက်ခဲ့ရင်တော့လုံခြုံရေးဆောင်ရွက်ချက်တွေဟာခုတ်ရတခြားရှရာတလွဲဖြစ်လိမ့်မယ်လို့လည်းကုလအတွင်းမှူးချုပ်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ဒီသတင်းပတ်တွေအတင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွင်းအနည်းဆုံးအစ္စရေး၈ဦးနဲ့ပါလက်စတိုင်း40ကျော်တို့သေဆုံးခဲ့ရပြီးအစ္စရေးလုံခြုံရေးတပ်ဖွဲ့တွေဟာပါလက်စတိုင်းတွေကိုအလွန်အကျွံအင်အားသုံးနှိမ်နင်းနေတယ်လို့စွပ်စွဲခံရတာလည်းဖြစ်ပါတယ်အစ္စရေးဂျူးတွေကိုတိုက်ခိုက်ကြတဲ့ပါလက်စတိုင်းတွေကိုဟမတ်စ်တို့နဲ့အစ္စလာမ်ရဲ့အစွန်းရောက်ဂျီဟတ်တို့ကမြှောက်ပင့်ပေးနေတာတွေကြောင့်ပြဿနာတွေပိုကြီးလာတယ်လို့ကုလအတွင်းမှူးချုပ်ကအင်ကာနီကပြောဆိုခဲ့တယ်လို့လှုံ့ဆော်စည်းရုံးမှုတွေအပေါ်သူ့ရဲ့စိုးရိမ်ချက်တွေကိုလည်းပါလက်စတိုင်းသမ္မတအဘတ်စ်ကိုဖွင့်ဟပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကြားလက်ရှိဖြစ်ပွားနေတဲ့ပြဿနာကတော့မွတ်စလင်တို့ကအယ်အက်ဆာဘလီအဖြစ်ကိုးကွယ်ကြပြီးဂျူးတွေကမောက်ဖျားချောင်းအဖြစ်ကိုးကွယ်ကြတဲ့ဂျေရုဆလင်ကသာသနာ့နယ်မြေဆိုင်ရာပဋိပက္ခဖြစ်ပါတယ်ရှင်။
ထောင်ပေါင်းများစွာသောရွှေပြောင်းဒုက္ခသည်တွေစင်နနီကဆလိုဗေးနီးယားနိုင်ငံနဲ့ဝင်သွားတာကြောင့်နိုင်ငံတောင်ပိုင်းနယ်စပ်မှာရွှေပြောင်းဒုက္ခသည်အများပြားရဲ့အရေးကိုဂိုင်းတွေဆောင်ရွက်နေရပါတယ်။ကလေးငယ်တွေနဲ့ငယ်ရွယ်သူအများပြားအပါအဝင်ရွှေပြောင်းဒုက္ခသည်၄000ထက်မနည်းဟာခရိုအေးရှားကနေတဆင့်အင်္ဂါနေ့ကရောက်လာတယ်လို့ဆလိုဗေးနီးယားအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့ကလည်းရွှေပြောင်းဒုက္ခသည်8000တော့ရောက်ထားပြီးသားပါ။ခရိုအေးရှားနဲ့နယ်စပ်ကိုနောက်ထပ်ရဲတပ်ဖွဲ့ဝင်တွေဆီလို့မဲ့လို့ဆလိုဗေးနီးယားသမ္မတဘိုရူပါဟောကပြောပါတယ်။ဒါအပြင်လုံချင်းနဲ့ဝင်လာတဲ့ရွှေပြောင်းဒုက္ခသည်အရေးကိန်းတွေဆောင်ရွက်ဖို့ရာဆလိုဗေးနီးယားစစ်တပ်ကိုဆီလူရေးအတည်ပြုဖို့သူ့အနေနဲ့အဆင်သင့်မယ်လို့လည်းဆိုပါတယ်။အကြက်တဲကိုကိန်းတွေဆောင်ရွက်ဖို့ပန်ကြားလာမယ်ဆိုရင်နေဆက်ရတဲ့ဘက်အကူအညီနဲ့ဗန်ဒာငွေကြီးအထောက်ပံ့တွေပေးရေးအတည်ပြုမယ်လို့လည်းဆလိုဗေးနီးယားသမ္မတကပြောပါတယ်။ ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒတ်စ်ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ဒ်ရန်ကာရိုနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဆလိုဗီးနီးယားသမ္မတကအားရလို့ပြောတာပါ။စစ်တပ်ရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်ထားမှာဖြစ်ပြီးရဲတပ်ဖွဲ့ရဲ့လုပ်ပိုင်ခွင့်လို့ရှိမှာမဟုတ်ပဲအားလုံးကိုဆလိုဗီးနီးယားရဲတပ်ဖွဲ့ကဦးဆောင်လုပ်သွားမှာဖြစ်တယ်လို့ဆလိုဗီးနီးယားပြည်ရဲ့ဝန်ကြီးဘော့စတန်ဆေဗစ်ကဒီကနေ့အစောပိုင်းလျူဘလော့ဂျနာမြို့မှာသတင်းတောက်တွေကိုပြောပါတယ်။
အစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုတိုက်ခိုက်နေတဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေကိုပိုပြီးထိထိရောက်ရောက်စုစည်းနိုင်တဲ့ခေါင်းဆောင်တဦးအဖြစ်တာဝန်ထမ်းဆောင်ဖို့တပ်မှုတဦးရွေးချယ်ရေးလုပ်ငန်းစဉ်ကိုဒီကနေ့ဗုဒ္ဓဟူးနေ့မှာပဲအီရတ်ခေါင်းဆောင်တွေစတင်လိုက်ပြီးဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကမြေပြင်ထိုးစစ်တွေကိုအထောက်အကူကောင်းနေပေးနိုင်ဖို့အတွက်အာဏာပိုင်တို့နဲ့ဆွေးနွေးပြောဆိုနိုင်မဲ့ပုဂ္ဂိုလ်တဦးလိုအပ်တယ်ဆိုတာကိုအီရတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ပူရယ်စစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖော့ကမနေ့အင်ကာနီကပြောဆိုခဲ့ပါတယ်။ပူပေါင်းတပ်ဖွဲ့တွေဘက်ကလေကြောင်းကနေထိုးစစ်ဆင်နေတဲ့တစ်ချိန်တည်းမှာပဲအီရတ်စစ်တပ်ရှီယာပြည်သူစစ်တွေစွန်နီမျိုးနယ်စုတွေနဲ့ခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေရဲ့အီရတ်နိုင်ငံအနှံ့အပြားကတိုက်ပွဲတွေမှာလည်းအောင်မြင်မှုအဆင့်ဆင့်ရရှိနေကြတာဖြစ်ပါတယ်။ဒါပေမဲ့ခြုံငုံကြည့်မယ်ဆိုရင်တော့အစ္စလာမစ်စစ်သွေးကြ IS တို့ဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကသူတို့သိမ်းပိုက်ထားတဲ့နယ်မြေအများစုကိုထိန်းချုပ်ထားစေဖြစ်ပါတယ်။အီရန်နိုင်ငံရဲ့အခြေအနေကမတိုးတာမဆုတ်တာအနေအထားဖြစ်တယ်လို့မပြောနိုင်သလိုအီရန်နိုင်ငံတွင်းကထိုးစစ်တွေအတွက်လည်းအချိန်ကန့်သတ်ချက်ကိုဆွေးနွေးမှာမဟုတ်ဘူးလို့အမေရိကန်ပူရယ်စစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖော့ကပြောဆိုထားပါတယ်။လက်တလောအောင်မြင်မှုကတော့မြို့တော်ဘက်ဂရက်ရဲ့မြောက်ပိုင်းကအဓိကကျတဲ့ရင်းနှံချက်ဆက်ယုံနေရှိရာဘီဂျီမြို့ကိုတနှစ်ကျော်ကြာတိုက်ခိုက်မှုတွေနောက်ပိုင်းအီရတ်တပ်ဖွဲ့တွေအပြည့်အဝပြန်လည်ထိန်းချုပ်လိုက်နိုင်တာဖြစ်တယ်လို့လည်းအမေရိကန်နဲ့အီရတ်စစ်တပ်အရာရှိတို့ကပြောဆိုထားပါတယ်ရှင
်။ VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗုဒ္ဓဟူးညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လတွေတွင်ဖြစ်တဲ့ရေကြီးနှမြုပ်မှုတွေကြောင့်မြန်မာနိုင်ငံရဲ့လေယာဉ်တမူဝမ်းကြောင်းနဲ့စန္ဒရိတ်ခါဖူလုံမှုအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုဖြစ်ရတဲ့လို့မြန်မာအစိုးရနဲ့ကုလသမဂ္ဂတို့အောက်တိုဘာလ20ရက်နေ့ကပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဇူလိုင်လကုန်နဲ့ဩဂုတ်လဆန်းမှာတိုက်ခတ်တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်လေမြေအေက12တန်းကျော်ရေကြီးနေမြုပ်ပြီးကြက်ဝက်စိတ်ကျွဲနွားကောင်းရင်2သိန်းခွဲလောက်သေဆုံးရတယ်လို့စန္ဒရိတ်ခါနဲ့ဆက်ပြိုးရေးအဖွဲ့ FAO နဲ့ကမ္ဘာစန္ဒရိတ်ခါအဖွဲ့ WFP တို့ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငါးပစုံမွေးမြူရေးကန်အေက8000ကျော်ပျက်စီးပြီးငါးဖန်ကရိယာနဲ့လှေတွေအများပြားဆုံးရှုံးတဲ့အတွက်ငါးလုပ်ငန်းကဏ္ဍမှာလည်းကြီးမားတဲ့ဆုံးရှုံးမှုတွေကြုံရတယ်လို့ပြောထားပါတယ်။အခုထုတ်ပြန်တဲ့အစီရင်ခံစာဟာ WFP FAO နဲ့မြန်မာအစိုးရတို့ပူးပေါင်းစုစည်းထားတဲ့ဆန့်စစ်ချက်ပါ။အခုဆန်းစစ်ချက်ကိုရေကြီးနှမြုပ်တာကြောင့်အဆိုးရွားဆုံးထိခိုက်ရတဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာလုခဲ့တာပါ။အဲ့ဒီဒေသကလူလူဟာလေယာဉ်လုပ်ငန်းနဲ့အဓိကတမူဝမ်းကြောင်းသူအများစုဖြစ်ပါတယ်။ဒီရေကြီးမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆင်းရဲနွမ်းပါမှုတွေအတွက်တခြားသက်ရောက်မှုတွေလည်းရှိနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ဂျာဒီအလိုက်အလုတ်ကန်ရှားတာ၊ကြေးလက်အလုတ်လက်မဲ့လူဦးရေများလာတာ၊တယ်ယူပို့ဆောင်ရေးစိတ်မြင့်တက်တာကြောင့်အစားအစာဈေးနှုန်းတက်တာ၊ငွေချေးပြီးတိုင်းဆိုင်ပစ္စည်းရောင်းချပြီးရှင်သန်ရက်တည်ရတဲ့လူဦးရေတိုးလာတာတွေကိုကာလတို့အတွင်းမှာရင်ဆိုင်ရနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ဒါ့အပြင်ထိခိုက်နစ်နာတဲ့လက်သမားတွေရဲ့ဘဝရည်တည်မှုနဲ့အစားအစာထုတ်လို့ရေးကိုအချိန်မီပြန်ပြီးမတည်ဆောက်နိုင်ဘူးဆိုရင်အဲ့ဒီမိသားစုတွေဟာထောက်ပံ့မှုတွေကိုပဲပို့ပြီးမိခိုလာရလိမ့်မယ်လို့လည်းအစိုးရကစားမှသတိပေးထားပါတယ်။အစားအစာမလုံလောက်တာကြောင့်အာဟာရမပြည့်ဝတာမျိုးဖြစ်လာတယ်လို့လက်သမားတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုရောင်းချသုံးစွဲရပြီးအကျွေးနွန်နဲ့ပို့ပြီးနှစ်သွားနိုင်တယ်လို့ကုလသမဂ္ဂအစိုးရကစားမှသတိပေးထားပါတယ်
။ချိုးတင်မဲပေးခွင့်လုံးဝမရသူတွေမဲပေးခွင့်အပြည့်အဝမရကြသေးတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကမဲလက်မှတ်တွေထပ်ပြီးရဖို့အောက်တိုဘာလကုန်အထိဆောင်ရွက်သွားမယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောဆိုလိုက်ပါတယ်။အော်တိုဘားလာ73ရင်းနှစ်ကစတင်ခဲ့တဲ့ချူတင်မဲပေးမှုတွေမှာမဲဆင်းမှာပါပြီးမဲပေးခွင့်မရသူတွေလွတ်တော်300စလုံးတို့အတွက်အပြည့်အဝမဲမပေးခဲ့ရသူတွေအတွက်နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဆောင်ရွက်ပေးနိုင်မဲ့အချက်တွေကိုဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကနိုင်ငံပိုင်သတင်းစာကိုဖြေကြားခဲ့တာဖြစ်ပါတယ်။ပြည်ပရောက်မြန်မာနိုင်ငံသား3000ခွဲနီးပါးချူတင်မဲပေးဖို့လျှောက်ထားခဲ့တာမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်က2900ကျော်ကိုပဲအတည်ပြုပေးခဲ့တာဖြစ်ပါတယ်။စင်ကာပူ၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ကျူတင်မဲပေးသူအများဆုံးဖြစ်ပြီးဒီသုံးနိုင်ငံတို့ကလိုအပ်နေတဲ့မဲလက်မှတ်တွေလုံးဝမဲပေးခွင့်မရသူတွေကိုပြန်ပြီးစီစစ်နေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ မဲလက်မှတ်တွေပေးပို့ရမှာလဲမှားယွင်းမှုတွေရှိခဲ့ပြီးဂျပန်နိုင်ငံကိုပေးပို့ရမယ်မဲလက်မှတ်တွေကအီဂျစ်နိုင်ငံကိုရောက်ရှိသွားတာမျိုးတွေပါဖြစ်ခဲ့တယ်လို့ဒုတိယဝန်ကြီးကတွေ့ဆုံမေးမြန်းခန်းမှာထည့်သွင်းပြောဆိုသွားပါတယ်။လက်တလုံးမှာတော့စင်ကာပူနိုင်ငံမှာအောက်တိုဘာလ21ရက်နေ့အထိမဲပေးမဲ့ရက်တိုးပေးထားတယ်လို့ဂျပန်နိုင်ငံမှာတော့အောက်တိုဘာလ23ရက်နေ့မှာမဲပေးခွင့်မရသူတွေကိုပြန်ပြီးအကြောင်းပြန်မယ်လို့ပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံဘက်ကတော့အခြေအနေကတော့အတိအကျပြောဆိုထားတာမရှိသေးပါဘူးရှင်။
ဖိလစ်ပိုင်နိုင်ငံလည်းပဲမျိုးတစ်မျိုးကစားတောက်ဆိုင်တစ်ခုမှာဒီကနေ့ဖြစ်တဲ့တနက်ပြခတ်မှုတစ်ခုအတွင်းတရုတ်တန်တမန်နှစ်ဦးသေဆုံးပြီးနောက်တဦးဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့နဲ့သတင်းတွေမှာဖော်ပြပါတယ်။စီဘူးစီးတီးက Lighthouse စားတောက်ဆိုင်မှာဖြစ်တဲ့တနက်ပြခတ်မှုကြောင့်ကောင်စစ်ဝင်ချုပ်ဆောင်းဝန်ဟွာဒဏ်ရာရပြီးသူ့ဝန်ထမ်းနှစ်ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကောင်စစ်ဝင်ချုပ်ရဲ့အခြေအနေတည်ငြိမ်နေပြီးပြစ်ခတ်မှုအတွက်တန်လျာရှိတဲ့အမျိုးသားတဦးနဲ့သူ့ရဲ့ဇနီးကိုဖမ်းထားတယ်လို့ဖိလစ်ပိုင် Daily Inquirer သတင်းစာမှာဖော်ပြပါတယ်။တနက်ပြခတ်မှုတွေတရုတ်အမျိုးသမီးတဦးကိုတန်လျာရှိနေတယ်လို့ဖိလစ်ပိုင်ဆန်စတာသတင်းစာမှာဖော်ပြပါတယ်။ဘာကြောင့်တိုက်ခိုက်တာလဲဆိုတဲ့အကြောင်းပြချက်ကိုတော့မသိရသေးပါဘူး။ဒီဖြစ်ရတဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေကပြောဆိုတာမရှိသေးပါဘူး။
တရုတ်လုပ်ငန်းရှင်တဦးရဲ့အချိုးစီးပွားကိုအထောက်အကူပေးဖို့အတွက်ဒေါ်လာတစ်သန်းကျော်လက်ငွေလက်ခံခဲ့တယ်လို့တန်တရားနဲ့အရင်ကုလသမဂ္ဂအထွေထွေညီလာခံသဘာပတိဟောင်းဂျွန်အက်ရှ်ကိုအမေရိကန်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။ဂျွန်အက်ရှ်ကတော့အန်တီဂိုနဲ့ဘာဘူရာဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးအဖြစ်2004ခုနှစ်ကနေစလို့ကုလအထွေထွေညီလာခံသဘာပတိအဖြစ်ရွေးချယ်ခံရတဲ့2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နယူးယောက်မြို့ကသူ့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်အကြာမှာတရားစွဲဆိုခံရတာဖြစ်ပါတယ်။အခုတရားစွဲဆိုခံရမှုမှာတော့မကာအိုအခြေစိုက်အင်ဂျင်မြေလုပ်ငန်းရှင်ဘီလီယန်နာတတိဒေးဗစ်အန်နဲ့တခြားပုဂ္ဂိုလ်သုံးဦးတို့လည်းပါဝင်ပါတယ်။ဘီလီယန်နာဒေးဗစ်အန်ကတော့ပြီးခဲ့တဲ့လကပဲတီးခြားစွဲဆိုချက်တစ်ခုနဲ့ဖမ်းဆီးခံထားရပြီးဒေါ်လာ350အမဂန်နဲ့နေအိမ်အကျယ်ချုပ်ချခံရတာဖြစ်ပါတယ်ရှင်။
တရုတ်သမ္မတရှီဂျင်ပင်ရဲ့ဗြိတိန်နိုင်ငံခီးစဉ်ဒုတိယမြောက်ချက်မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံတာနဲ့အမျှနိုင်ငံခြားဒေါ်လာဘီလီယံအများပြားတန်တဲ့စီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးဖို့ရှိပါတယ်။ဟင်ကလီ point C နျူကလ িয়ার စေယုံတိဆောက်ရေးကုန်ကျစရည်သုံးမှုတပုံကိုတရုတ်ရင်းနှီးမြှုပ်နှံသူတွေထက်ဝင်မဲ့သဘောတူညီချက်ကြီးတစ်ခုကိုခေါင်းဆောင်တွေတရုတ်ဝင်ကြေညာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ဟုတ်သူနဲ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါအရှိတောင်အရှာဒေတာမှာလူမောင်ခိုရီရဲ့တားကောင်ဖြစ်ကြရတဲ့အဖြစ်မျိုးတွေနောက်ထပ်မဖြစ်အောင်လို့သက်ဆိုင်ရာအစိုးရတွေကကြိုးပမ်းကြဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြတယ်လို့ဆိုရဲရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူမောင်ခိုရီရဲ့လက်ထက်မှာလူအခွင့်အရေးချိုးဖောက်မှုတွေခံခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ရမှာအသေးစိတ်ဖော်ပြခဲ့တာပါ။ဒီအကြောင်း VOA သတင်းထောက် Steve Harman ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းကပြောပြထားပါတယ်။
Amnesty International ရဲ့အစီရင်ခံစာကတော့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေပင်လယ်ထဲမှာရောကုန်းပေါ်မှာပါလူခွင့်ရေးချိုးဖောက်ခံရတာတွေကိုကိုယ်တိုင်ကြုံခဲ့ရသူတွေကိုမေးမြန်းပြုစုထားတာပါကုလသမဂ္ဂရဲ့ခန့်မှန်းချက်အရဒီနေ့ထက်8000အရှာပင်လယ်ပြင်မှာသေဆုံးသူ380လောက်ရှိမယ်လို့ဖော်ပြထားပေမဲ့တကယ်တော့ဒီထက်ရာခိုင်နှုန်းကနေ1000လောက်ထိပိုများနိုင်တယ်လို့လည်းအစီရင်ခံစာကခန့်မှန်းထားပါတယ်လန်ဒန်ချစ်ဆက် Amnesty International ရဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာသုတေသီအန်နာရှီယာကတော့ပြည်လည်ပြည်မှာကြုံရတဲ့ဖြစ်ပျက်တွေဟာမယုံနိုင်လောက်စရာဖြစ်ရတယ်လို့ဆိုပါတယ
် Abuses that were perpetrated against them by the boat crews were just unimaginable including young children who spoke with me about being beaten many times
ဒီလူတွေပေါ်တင်မောသားတွေရဲ့နှိပ်စက်နှိပ်ပတ်မှုတွေဟာတွေးမကြည့်ဝတ်လောက်အောင်ပါပဲကျမနဲ့စကားပြောခဲ့ရတဲ့ကလေးတယောက်ဆိုရင်နေ့တိုင်းအချိန်ချင်းအရိုက်ခံခဲ့ရတယ်လို့နိုင်အတော်ကြာပင်လေတဲ့ပြစ်ချတာလည်းခံရပါတယ်။တချို့လည်းရင်းနှစ်သေးချာတယ်လို့တချို့ကတော့အသက်မသေးကျန်ခဲ့ကြပါတယ်။တကယ်ကိုစိုးဝါပြင်းထန်လို့နဲ့နှိပ်စက်မှုတွေပါ
။ပွင့်လင်းရာသီရောက်လာတဲ့အမျှဘင်္ဂလားနဲ့ကပ်ပလီပင်လေပြင်းနေမှာရေရောင်းခီးထွက်ကြမဲ့ရာသီစတင်တော့မဲ့အချိန်မှာပဲ Amnesty International ရဲ့အစီရင်ခံစာထွက်ပေါ်လာတာပါ။မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုရဲရိုဟင်ဂျာမွတ်စလင်အများပြားကလည်းလူမောင်ခိုရီရဲ့တားကောင်တွေဖြစ်ကြရတယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်။မုတ်တုံရာသီအကုန်ရေရောင်းကနေအလုံးရင်းနဲ့ထွက်ခွာတာမျိုးအခုချိန်ထိမကြားရသေးပေမဲ့လူရန်နဲ့ချီလိုက်ပါလာတဲ့ဆက်လီနှစင်ကတော့မကြသေးရင်တော့ပဲဘင်္ဂလားဒေ့ရှ်နိုင်ငံစေတကောင်းမျိုးနဲ့မြန်မာနိုင်ငံမောင်တော်မျိုးတွေကနေမလေးရှားကိုရောက်သွားခဲ့ကြတယ်လို့လည်းနှိစက်သူတို့ချို့ကဗီဒီယိုကိုပြောပါတယ်။ ိုင်းနိုင်ငံကတော့မလေးရှားနေဆက်နီးလူမောင်ခိုသူတွေကဖွင့်လှစ်ထားတယ်လို့ယုံကြည်ထားကြတဲ့တော်ရင်စခန်းတွေမှာအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတချို့ကိုတွေ့ခဲ့ကြပြီးနောက်ဒီနေ့ထက်မှပဲလူမောင်ခိုကိုင်းတွေကိုနှင်းနှင်းမှုတွေစတင်လှုပ်ဆောင်လာကြတာပါထိုင်းဆူရရဲ့နှင်းနှင်းမှုတွေနောက်ဆက်တွဲဖြစ်ရွှေပြောင်းဝင်ရောက်သူတွေရာပေါင်းများစွာလည်းလူမောင်ခိုတွေကပင်လယ်ပြင်မှာဆက်လျင်နဲ့ဆွန့်ပစ်တာခံခဲ့ကြရပါတယ်လူမောင်ခိုရဲ့တားကောင်ဖြစ်ကြရတဲ့သူတွေအနေနဲ့ရရအလုပ်တွေကိုဝင်လုပ်ကြရတဲ့နေရာမှာလဲဖိနှိပ်မှုမျိုးစုံနဲ့ကြုံခဲ့ရတယ်လို့ Amnesty International အဖွဲ့ကသူတည်တည်ရှင်းရကပြောပါတယ
် Many of them paid very very low fees and some paid nothing at all to get on their boats which suggests that the boat crews were going to make money in other ways
ဆက်လီကိုပါသွားကြတဲ့သူအတော်များများဟာလောက်ခမစိုးသလောက်သာရကြတယ်လို့တချို့ဆိုရင်ရတော့မရကြပါဘူးတင်မောသားတွေအနေနဲ့ကတော့တစ်ဖက်တစ်လမ်းကဝင်ငွေရနေတယ်ဆိုတဲ့သဘောပါဒေသတွင်းမှာအထမလှုပ်အားပေးခိုင်းစေတဲ့လူမောင်ခိုဂိုင်းကြီးတစ်ခုရှိနေပါတယ်။ကျွန်ပြုတ်ခိုင်းစေခံရတဲ့ကိစ္စမျိုးတွေရှိနေပြီးတော့ဒါမျိုးတွေကိုထိုင်းငါဖန်လုပ်ငန်းတွေမှာတခါတရံတွေ့ရတတ်ပါတယ
်။ရွှေပြောင်းလူသမားတွေကိုအင်ဒိုနီးရှားနိုင်ငံမှာကျွန်ပြုတ်စေခံခံရတာတွေထိုင်းနိုင်ငံတော်ရင်စကန်တွေကအစုလိုက်ပြုံလိုက်မြို့နယ်ရနေရာတွေကိုတွေ့ခဲ့ရပြီးနောက်မေလာနှောင်းပိုင်းဘန်ကောက်မြို့မှာကျင်းပခဲ့တဲ့ညီလာခံမှာတော့နိုင်ငံပေါင်း18နိုင်ငံပါဝင်တက်ရောက်ခဲ့ကြတာပါ။ဒါပေမဲ့လည်းဒေသတွင်းနိုင်ငံတွေကသဘောတူညီချက်တစုံတရာမရခဲ့ပဲရွှေပြောင်းဝင်ရောက်လာသူတွေကိုအခြေချနေထိုင်နိုင်မှုပဲဖြစ်ဖြစ်နေရရင်ပြန်ပို့ဖို့ပဲဖြစ်ဖြစ်စီစဉ်ရမယ်တစ်နှစ်အတွင်းယာယီလက်ခံထားဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကသာသဘောတူကြရတာဖြစ်ပါတယ်ခင်ဗျာ
ကောင်လွင်ဝါရှင်ခုတော့ရွေးကောက်ပွဲသတင်းဖက်အလဲပေးရအောင်ပါနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေထဲကမဲယုံတွေကိုတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့ EU EOM အဖွဲ့အကောင်ဆောင်ကပြောပါရယ်ဒါအပြင်တိုင်းရင်းသားဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့ဒေသတွေစီကိုလည်းအယုံဆိုင်လေ့လာသွားမယ်လို့ဆိုပါရယ်ကိုထက်အောင်ကတင်ပြထားပါရရှင်
2015ပါတီစုံရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်မဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေကမဲယုံနေမှာတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့ဒီအဖွဲ့ရဲ့လေ့လာရေးမှုအဖွဲ့ချုပ် Alexander Gav Lambsdorff ကဆိုပါတယ
် In the meeting with the commander in chief he agreed that our European
ကျွန်တော်တို့အဖွဲ့အနေနဲ့တမရတော်တွေမဲပေးတဲ့မဲယုံတွေကိုတွားရောက်လေ့လာခွင့်ပေးမယ်လို့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တုံးကသဘောတူထားပါတယ်တော်လို့မရနိုင်တဲ့နိုင်ငံတော်လုံခြုံရေးအရာတချို့မတော်နိုင်တဲ့နေရာတွေကလွဲလို့မဲယုံအားလုံးကိုလွတ်လပ်စွာလေ့လာခွင့်ပြုထားပါတယ်
။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာတိုင်းဒေသလူနည်းစုနေထိုင်တဲ့ဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့အရက်တွေကိုစောင့်ကြည့်သွားဖို့ရှိသလားဆိုတဲ့ VOA မြန်မာပိုင်းရဲ့မေးခွန်းကိုတော့သူကအခုလိုဆက်ပြောပါတယ်
။ And the second question is definitely we will also be observing minority areas.
ပထမဆုံးအနေနဲ့ကျွန်တော်တို့အဖွဲ့တွေဟာနိုင်ငံလုံးအနှံ့ဖြန့်ကျက်ပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာပါပြီးတော့ဝေးလံခေါင်ဖျားတဲ့ဒေသတွေကိုအွန်ဆိုက်လေ့လာသွားမှာလည်းဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာရွေးကောက်ပွဲမှာအလုံးကိုပါဝင်စောင့်ကြည့်သွားမယ်ဆိုတဲ့အခြေခံမူတစ်ခုနဲ့ပြေဝမှုလိုအပ်တာကြောင့်ဒီဒေသတွေစီကိုလည်းတရားပေါက်တွားရောက်မှာပါ
ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာရွေးကောက်ပွဲတစ်ခုကိုပဲလေ့လာစောင့်ကြည့်တာမဟုတ်ပဲရွေးကောက်ပွဲနဲ့ပတ်သက်တဲ့ကာလရှည်လေ့လာစောင့်ကြည့်သွားမှာလည်းဖြစ်ပါတယ်။ဒါအပြင်ရွေးကောက်ပွဲနဲ့ဆိုင်တဲ့အချက်အလက်တွေကိုလည်းအသေးစိတ်စောင့်ကြည့်သွားမှာဖြစ်တယ်လို့သူကဆိုပါတယ်
။ Looking at the laws that govern the election. Looking
ကျွန်တော်တို့ဟာရွေးကောက်ပွဲလေ့လာမှုတွေမှာအသေးစိတ်လေ့လာမှုတွေပြုလုပ်သွားမှာပါ။ကျွန်တော်တို့တွေဟာရွေးကောက်ပွဲဆိုင်ရာဥပဒေအားလုံးကိုလေ့လာသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဒေတာအဆင့်တိုင်းအဆင့်နဲ့ပြည်ထောင်စုကော်မရှင်တွေရဲ့လုံဆောင်ချက်တွေကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေတတိပုဂ္ဂလအမတ်တွေရဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေနဲ့မီဒီယာသမားတွေရဲ့လှုပ်ဆောင်မှုအဝါအဝါကိုလည်းစောင့်ကြည့်လေ့လာသွားဖို့ရှိပါတယ်။ရွေးကောက်ပွဲနေ့မှာမြို့နယ်ဒေသအသီးသီးမှာရှိတဲ့မဲယုံတွေရဲ့မဲပေးမှုတွေမဲရည်တွက်မှုတွေနဲ့ရလက်ထုတ်ပြန်ကြေညာတာတွေအားလုံးကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်
။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကျင်းပပြီးနှစ်ရက်အကြာမှာရွေးကောက်ပွဲရလက်တွေနဲ့ပတ်သက်လို့ကနအူးတွေ့ရှိချက်တွေကိုထုတ်ပြန်ကြေညာသွားမှာဖြစ်ပြီးတော့အပိသက်အစီရင်ခံစာကိုတော့နောက်လအနည်းငယ်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာနောက်ကျင်းပမယ့်ရွေးကောက်ပွဲတွေမှာပြည်ပြည်စုံနဲ့ရွေးကောက်ပွဲဖြစ်ဖို့အကြံပြုချက်တွေပါဝင်မှာဖြစ်ပါတယ်။လေလာသူပေါင်း150ဦးပါဝင်မဲ့ဒီအဖွဲ့ဟာဒီရွေးကောက်ပွဲမှာဘသူနိုင်မယ်ဘသူရှုံးနေဆိုတာကိုစိတ်ဝင်စားတယ်လို့တဦးတယောက်ရဲ့စိတ်ခိုင်းချက်ကိုလည်းဆောင်ရွက်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဝင်ရောက်ဆက်ဖက်ခြင်းမပြုဘဲနဲ့လေလာစောင့်ကြည့်သွားဖို့ပဲရှိပါတယ်။ဒီအဖွဲ့ကနေကာလရှည်လေလာသွားမယ့်လူ30ဟာရွေးကောက်ပွဲအလွန်ဒီဇင်ဘာလကုန်ထိဆက်ရှိနေမှာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာဥရောပအဖွဲ့ဝင်နိုင်ငံ28နိုင်ငံအပြင်နော်ဝေး၊ဆွစ်ဇာလန်နဲ့ကနေဒါနိုင်ငံတွေကနေလေ့လာသူပေါင်း150ဦးကိုမြန်မာနိုင်ငံသို့ဆေးလွတ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ။ဒီ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio အစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနိုင်ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ရဲ့ရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်ကိုလည်းကြည့်ရှုအားပေးနားဆင်ကြပါအောင်ရှင်။လာမယ့်ဒီမိုလာမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမဲယုံတွေရဲ့လုံခြုံရေးကိုစောင့်ကြဖို့အတွက်ရွေးကောက်ပွဲအထူးရဲတင်နှန်းတွေကိုတနင်္ဂနွေလုံးအနက်ပေးဆောင်နေသလိုမွန်ပြည်နယ်အတွင်းမှာလည်းမနေ့ကစပြီးတော့အောက်တိုဘာလကုန်ထိလေ့ကျင့်တင်ကြားပေးနေပါပြီ။မဲယုံလုံခြုံရေးစောင့်ကြဖို့ရဲတပ်ဖွဲ့အင်အားလုံလောက်မှုမရှိလို့အခုလိုအရတားတွေကိုအထူးရဲအဖြစ်တင်နှန်းပေးတာဖြစ်ပြီးတော့မွန်ပြည်နယ်အတွင်းကမဲယုံ90လောက်ဟာဒေသရင်းလုံခြုံရေးအခြေအနေစိုးရိမ်နေရတယ်ဆိုပြီးပြည်နယ်ရဲတပ်ဖွဲ့အကြီးအကဲတွေကပြောဆိုခဲ့တဲ့အကြောင်းအရက်ဖက်လူမှုဖွဲ့အစည်းတာဝန်ရှိသူတွေကပြောပါရတယ်။ချင်းနေရီကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါမွန်ပြည်နယ်အတွင်းရွေးကောက်ပွဲမဲလုံခြုံရေးအထူးရဲတင်နှန်းတွေကိုအောက်တိုဘာလကုန်အထိမွန်ပြည်နယ်မြို့နယ်လိုက်တင်နှန်းပေးဆောင်သွားမယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့မော်လမြိုင်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကရဲမှူးအောင်မြင့်ကနေအခုလိုပြောပါရယ
်ရဲကူတင်နှန်းကြောင်းမဲယုံဆိုပေါ့နော်မဲယုံဒီုံလုံခြုံရေးအထူးရဲတူအနေနဲ့တူကြပေါ့သူတောင်းပေးရမယ်အထူးရဲကိုတင်နှန်းစတင်ပေးပါရယ်20ရက်10လ2015ကနေပြီးတော့မှကျွန်တော်31ရက်10လ2015ထိဆက်တင်နှန်းပေးပါဖြစ်ပါတယ်ပြည်နယ်ပြည်မဟုတ်ပါဘူးဗျာဗမာတလိုင်းငံလုံးအနေနဲ့ဖွင့်လာပါမြန်မာပြည်တပီလုံးနေတော့ဟိုတပည့်နေပဲဖွင့်လာပါအဓိကတော့မဲယုံလုံခြုံရေးတောင်းမှာပါဗျာဆန္ဒမဲပေးမယ်နေမှာမဲယုံလုံခြုံရေးတောင်းဖို့ဆောင်ရွက်သွားမှာဖြစ်ပါတယ်ရက်ကွက်ဟွာပေါ့ရက်မြက်၄ဦးရဲ့ရက်မြက်ဘက်၂ဦးရဲ့သူရဲ့တယောက်ကအဲ့ဒါကြီးကနေပြီးမှမဲပေးမယ်နေမှာမဲယုံလုံခြုံရေးတောင်းဆောင်ရွက်မှာဖြစ်ပါတယ်
မွန်ပြည်နယ်မြို့နယ်ဆယ်မြို့နယ်မှာမဲယုံပေါင်း919ယုံရှိပြီးမြို့နယ်အလိုက်မဲယုံရေသွဲ့အတိုင်းအထူးရဲတွေကိုတင်နှံပေးဆောင်နေတာဖြစ်တယ်လို့အထူးရဲတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝတ်စုံတိုင်းထုတ်ပေးသွားမယ်လို့ရဲမှူးအောင်မြင့်ကပြောပါတယ်။အခုလိုအထူးရဲတပ်ဖွဲ့ခန့်အပ်ရတာဟာလေမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်အားအရေးသွဲ့နည်းနေတာကြောင့်တနင်္ဂနွေလို့အတိုင်းသာရအထူးရဲ4000ကျော်တင်နှံပေးနေရတယ်လို့မွန်ပြည်နယ်အရက်ဖက်လူမှုဖွဲ့စည်းကကိုအောင်နိုင်ဝင်းကအခုလိုပြောပါတယ်။
မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့အင်အားနည်းလို့ဒါရီကတနင်္ဂနွေလုံးတိုင်းတာနဲ့လုပ်တာပေါ့အင်အားနည်းတော့ကြတော့သူတို့ကရွေးကောက်ပွဲအကျိုးကာလနဲ့ရွေးကောက်ပွဲကျင်းပတဲ့ကာလဒီကာလနှစ်ခုကသူတို့အထူးရဲ့ပေါ့ Special Police ကိုစင်နန်းပေးပြီးတော့မှခံထားပြီးတော့မှဒီလုံခြုံရေးလုပ်ဖို့စောင့်ရနေတာပေါ့နော် Special Police နဲ့တနင်္ဂနွေလုံးတိုင်းတာတော့ပုံ4000လောက်အကြမ်းမြင့်ကြည့်ရတယ်
ဒါအပြင်မွန်ပြည်နယ်ရေးမြွနယ်အတွင်းမှာလက်နက်ကင်ဖွဲ့စည်းတွေလှုပ်ရှားနေတဲ့ဒေသတွင်မဲယုံ90ခန့်ဟာလုံခြုံရေးရစိုးရိမ်နေရကြောင်းမွန်ပြည်နယ်ရဲသားဖွဲ့မှူးကနေပြောဆိုခဲ့တယ်လို့ကိုအောင်နိုင်ဝင်းကအခုလိုဆက်ပြောပါတယ်
တို့ဒီမှာဒီရုပ်ချီးဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေကိုကာကွယ်ထိန်းသိမ်းဖို့အားနည်းတဲ့မဲယုံပေါင်း90လောက်ရှိတယ်လို့ပြည်ထောင်စုမင်းပြောခဲ့တဲ့စကားရှိတာပေါ့အဲ့ဒါစကားအရာကျွန်တော်တို့လက်ဒီရာကိုရဲတပ်ဖွဲ့ကိုမေးမြန်းတဲ့အချိန်မှာမှန်တယ်ရင်းတော့အတက်မတဲ့အမျိုးရောင်လုံးလုံးကြီးပုံစံမျိုးမဟုတ်ပဲနဲ့ဈေးကွာဝေးရာတွားလာရာခက်ခဲတဲ့နေရာတွေဖြစ်နိုင်တယ်နောက်တစ်ခုကဆက်သွယ်ရေးရာခက်ခဲတဲ့နေရာတွေဖြစ်နိုင်တယ်တိုင်းလာဒီလက်နက်ကိုင်အဖွဲ့ရှိတဲ့နေရာအကြောင်းအဲ့လိုမျိုးလုံခြုံရေးစိုးရိမ်တာတွေရှိနိုင်တယ်ပေါ့သူတို့ပြောတာအဲ့လိုပြောထားတယ်ဗျ
လာမယ့်ရွေးကောက်ပွဲမှာမဲယုံလုံခြုံရေးအတွက်မြန်မာတနင်္ဂနွေလုံးမှာအထူးရဲတွေကိုမနေ့ကစပြီးတင်သန်းပေးဆောင်နေတာဖြစ်ပြီးရွေးကောက်ပွဲမဲယုံလုံခြုံရေးအတွက်အထူးရဲတွေကိုတလကိုလှစကြသသိန်း2000ခန်းစား권ရရှိမှာဖြစ်ပါတယ်မြန်မာနိုင်ငံမှာမဲယုံလုံခြုံရေးအတွက်အထူးရဲတွေကိုခန့်ထားတဲ့အပေါ်မှာဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဦးတုဝေကအခုလိုမြင်ပါတယ်
သူတို့ကဒီတက်ဆိုင်ရာလုပ်ငန်းကြီးတခုကိုအေးချမ်းပြအောင်လုပ်ကြီးလုပ်တယ်ဆိုတော့ဒါကတော့သူတို့လူကြီးတွေကကြည့်ရင်တော့ဒါကောင်းတယ်လို့ပဲယူဆတာပေါ့ဗျာသူတို့ကဝန်ပြီးတော့ဆွတ်ဖက်တာမဟုတ်ဘဲနဲ့ဒီလိုပြဿနာများဖြစ်လို့ရှိရင်ဖြေရှင်းပေးဖို့လူကြီးတွေလုပ်တာပဲကျွန်တော်တို့ကမူရတော့ကောင်းတယ်လို့ယူဆပါတယ
်လက်ရှိအချိန်မှာလာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲဟာမဲပေးဆောင်နိုင်မှုတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကနေပြုစုထားတဲ့မဲပေးပိုင်ခွင့်စည်းရင်းတွေအမှားယွင်းများနေတယ်လို့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးဆောင်ရေးကိစ္စဟာအခက်အခဲအဟန့်သားတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းတွေကြေကြေပြန့်ပြန့်ပေါ်ထွက်နေပါတယ်2015ထွေထွေရွေးကောက်ပွဲအတွက်မြန်မာနိုင်ငံလုံးမှာမဲယုံပေါင်း4000ခန့်ဖွင့်လှစ်သွားမှာဖြစ်ပြီးမဲယုံလုံခြုံရေးအတွက်အထူးရဲ4000ကျော်လှေကျစ်တင်နှံပေးဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်မရှင် VOA မြန်မာပိုင်းကနေပုတ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် တော်သားရှင်များရှင်ရွေးကောက်ပွဲမှာမဲစင်းမာရွင်နေမှုတွေနဲ့ပတ်သက်ပြီးတော့ပြည်မြို့မှာတကူရောဆန္ဒဖော်ထုတ်ခဲ့တဲ့ဦးတင်သေးဝင်းကိုပြည်မြို့ရဲတပ်ဖွဲ့ကဒီကနေ့အောက်တိုဘာလ23ရက်နေ့မနေ့ပိုင်းကဖမ်းဆီးလိုက်ပါတယ်ပြည်မြို့နယ်ရဲတပ်ဖွဲ့ကအဲ့ဒီဆန္ဒဖော်ထုတ်ခဲ့သူကိုခံဝန်ကတိနဲ့နေ့လယ်ပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့လည်းမေးမှန်းစရာရှိလို့ဆိုပြီးတော့ရဲတပ်ဖွဲ့ဝင်တွေကပြန်လဲခေါ်ဆောင်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ကဒီလိုဒုတိယအကြိမ်လာခေါ်တဲ့အချိန်မှာဦးတင်ထေဝင်းကိုကိုရနိုင်ကတပ်ရိုက်ဆက်သွယ်မေးမြန်းထားပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့10နာရီထိတပ်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မှချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ကြပါတယ်ရှင်VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းည9နာရီမှာ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကားတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube နဲ့ Twitter နဲ့ Facebook စာမျက်နှာတို့ကနေပြီးတော့လည်းကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လိုတယ်တော်သားရှင်တွေနားဆင်လို့တဲ့တဲ့ချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939382555လေးကိုခေါ်ဆိုနိုင်သလို fax နဲ့ဆက်သွယ်လို့ရရင်တော့0939382555နဲ့ကိုဆက်သွယ်နိုင်ပါတယ်ရှင်။
ယူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အညာချမတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ23ရက်ပုတ်ထူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30 51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ထုတ်လွှင့်တဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲနောက်ဆုံးရသတင်းတင်ပြချက်တွေနဲ့အတူ VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးခန်းတွေကိုလည်းနားဆင်ရမှာပါ။ဒီကနေ့နားဆင်ရမယ့်အစီအစဉ်ထဲမှာမြန်မာရွေးကောက်ပွဲအပေါ်သုံးသပ်ချက်မှာတော့
မဲပေးရမယ်အာကိုကကိုဒီဖြစ်တယ်လို့ ਨੇ နေသွားကြမယ်ဆိုတဲ့ဟာပဲမြင်ကြတယ်သို့တော်လည်းဒီခါမှာပြောင်းလဲမှုကအမှန်အရေးကြီးတယ်ဆိုတဲ့ဟာ
မြမနိုင်ငံရဲ့တုံးသက်သူတူဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုပါရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြပေးသွားမှာပါခုအရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထဲကကောက်နှုတ်ပြီးတော့ကိုအောင်အောင်နဲ့နန်းလဖိုင်တို့ကတင်ပြထားပါတယ်ရှင်
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာဒီကနေ့မှာရှမ်းပြည်နယ်တာချီလိမ်မြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။လေကြောင်းကနေတဆင့်တောက်ရောက်တာဖြစ်ပြီးဒီကနေ့နေ့လယ်ပိုင်းမှာတာချီလိမ်ကိုဆက်ရောက်ခဲ့ပါတယ်။ရှမ်းပြည်နယ်ရွေးကောက်ပွဲခီးစဉ်အဖြစ်တောက်ရောက်ခဲ့တာမှာတာချီလိမ်လေးစိတ်ကနေမြို့ရင်းတောက်ရောက်လမ်းတစ်လျှောက်ထောင်နဲ့ချီတဲ့ထောက်ခံသူတွေကတန်ကျက်တွေထိုးကြွေးကြော်တမ်းတွေအော်ဟစ်ပြီးတော့ကြိုဆိုခဲ့ကြပါတယ်။ဒီကနေ့ညနေပိုင်းတာချီလိမ်မြို့ကရှမ်းစာပေနဲ့ရင်ကျေးမှုကွင်းမှာကျင်းပတဲ့ဒေါန်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးလူလူကိုတွေ့ဆုံဟောပြောပွဲကိုလည်းပရိသတ်ထောင်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာဒေါန်ဆန်းစုကြည်ဟာကျိုင်းတုံမြို့ကိုလည်းသွားရောက်ဖို့ရှိပါတယ်ခင်ဗျာ။
ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်ဆန္ဒမဲပေးနိုင်မဲ့ရက်ကိုနောက်တစ်ကြိမ်ထပ်မံထုတ်ပြန်သွားဖို့မြန်မာတာဝန်ရှိသူတွေကစီစဉ်နေပါတယ်။ဒါပေမဲ့လည်းရက်တည်တည်ချာချာတက်မှတ်ထားတာမျိုးတော့မရှိသေးပါဘူး။အမားရင်တွေများစွာရှိခဲ့တာကြောင့်မကျေနပ်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ပြီးမှအခုလိုရက်တိုးတက်မှတ်ဖို့စီစဉ်တာပါ။ဂျပန်နိုင်ငံကိုပို့ရမဲ့ကြိုတင်ဆန္ဒမဲပြားတွေဟာအီဂျစ်နိုင်ငံကိုရောက်ရှိသွားတယ်လို့နိုင်ငံပိုင်သတင်းမီဒီယာမှာဒီကနေ့ရေးသားထားပါတယ်။ကျိုးတင်ဆန္ဒမဲပေးရမှာအမားအယွန်းတွေတော်တော်များများဖြစ်ခဲ့တာကိုဖော်ပြထားတဲ့စောင်းပါးတွေအတွင်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကအခုလိုပြောဆိုခဲ့တာကိုကိုကာဖော်ပြထားတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းအာရှဒေသတွင်းကမြန်မာနိုင်ငံသားတွေအများပြားနေထိုင်ကြတဲ့ထိုင်းစင်ကာပူတောင်ကိုရီးယားဂျပန်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနောက်ဥရောပနိုင်ငံတွေမှာကြိုတင်ဆန္ဒမဲပေးရမှာတက်ဆိုင်ရာတာဝန်ရှိသူတွေရဲ့လုံပုံကိုင်ပုံနီးစနစ်မမှန်တာကြောင့်မဲပေးခွင့်မရသူဥယျာဉ်အများအပြားရှိခဲ့တယ်ဆိုပြီးပြောဆိုမှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တာပါကြိုတင်ဆန္ဒမဲပေးခွင့်ရှိသူစီးရဲမှာမပါဝင်တာဒီစီးရဲမှာပါပေမဲ့လည်းပေးရမဲ့မဲပြအရေးအတွက်ပြပြဆုံဆုံမရရှိခဲ့တာနဲ့တချို့ဆိုဆန္ဒမဲပြလုံးဝမရရှိခဲ့တာမျိုးကြောင့်ရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်ရာနိုင်ငံတွေကတန်ယုံတွေရဲ့တာဝန်ယူမှုနဲ့ပတ်သက်လို့မဲပေးသူတွေကမေးခွန်းထုတ်ခဲ့ကြပါတယ်ဆယ်စုနှစ်အတော်ကြာကြာစစ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့စီးပွားရေးချက်တဲမှုတွေကြောင့်တန်းနဲ့ချီရဲ့မြန်မာနိုင်ငံသားအများအပြားဟာနိုင်ငံကနေထွက်ပြေးပြီးတခြားနိုင်ငံတွေမှာရွှေ့ပြောင်းအခြေကျနေထိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းနိုင်ငံပေါင်း38နိုင်ငံကကြိုတင်ဆန္ဒမဲပေးဖို့တောင်းခံသူဦးရေဟာ3000လောက်ပဲရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့အပတ်အတွင်းပြောဆိုခဲ့ပါတယ်ရှင်။
ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့ပတ်မလိုက်ဖို့နဲ့ရွေးကောက်ပွဲဥပဒေချိုးဖောက်သူတွေကိုအရေးယူဖို့ဆန္ဒပြတောင်းဆိုသူတဦးကိုလုံခြုံရေးရဲတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ဒီကနေ့မနက်ပိုင်းကပြည်မြို့လယ်မှာရှိတဲ့ဗိုလ်ချုပ်ကြောက်ရွံ့ရှိမှာအခုလိုဆန္ဒပြနေစဉ်အဖမ်းဆီးခံခဲ့ရတာပါ။နိုင်ငံတကာအထောက်ပံ့အနေနဲ့ပြည်သူ့ဗန္နာအပြည့်တုံးထားတဲ့ရွေးကော်30ရာနှုန်းလုံးဝလက်မခံရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ပတ်မလိုက်ဖို့တောင်းဆိုထားတဲ့စာသားတွေကို V9 နဲ့ချက်ပေါ်မှာရေးသားပြီးတော့ဆန္ဒထုတ်ဖော်တာပါ။ဦးတင်သေးဝင်ဆန္ဒပြပြီးမကြခင်မှာပဲလုံခြုံရေးရဲတွေကသူ့ကိုလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်ဒါပေမဲ့လည်းအမှုဆွဲတင်တာမျိုးတော့လုံးဝမဟုတ်ပဲရွေးကောက်ပွဲနီးလာချိန်မှာမလိုလားအပ်တဲ့ပြဿနာတွေဖြစ်မှာဆိုတဲ့အတွက်အခုလိုထိန်းသိမ်းခဲ့တာဖြစ်တယ်လို့သက်ဆိုင်ရာရဲအရာရှိကပြောကြားကြောင်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
ရွေးကောက်ပွဲသတင်းကောင်းထုတ်ချက်ကိုကိုအောင်အောင်နဲ့နန်လဖိုင်တို့ကတင်ပြပေးသွားတာပါရှင်ကျမတို့ရဲ့ဆက်ပစ္စည်းချိုးယင်မှုကြောင့်ရွေးကောက်ပွဲကော်မရှင်ကိုဆန္ဒပြသူကိုဖမ်းဆီးခဲ့ဖမ်းဆီးခံရတဲ့သတင်းချက်ချင်းထုတ်လွှင့်မပေးနိုင်ခဲ့တဲ့အတွက် VOA ဝိုင်းတော်သားတွေကတောင်းပန်ပါတယ်ခုတော့အဲ့ဒီသတင်းကိုပြန်ပြီးထုတ်လွှင့်ပေးပါမယ်ရွေးကောက်ပွဲမဲစီရင်မာရွေးနေမှုနဲ့ပတ်သက်ပြီးပြည်မြို့မှာတကူရောဆန္ဒဖော်ထုတ်ခဲ့သူဦးတင်ထေဝင်းကိုပြည်မြို့ရဲတပ်ဖွဲ့ကဒီကနေ့အောက်တိုဘာလ23ရက်နေ့မနက်ပိုင်းကဖမ်းဆီးလိုက်ပါတယ်။ပြည်မြို့နယ်ရဲတပ်ဖွဲ့ကအဲ့ဒီဆန္ဒဖော်ထုတ်ခဲ့သူကိုခံဝန်ကတိနဲ့နေ့လယ်ပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့လည်းမေးစရာရှိလို့ဆိုပြီးတော့ရဲတပ်ဖွဲ့ဝင်တွေကပြန်လဲခေါ်ဆောင်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ကဒီလိုဒုတိယအကြိမ်လာခေါ်ရတဲ့အချိန်မှာဦးတင်ထေဝင်းကိုကိုရနိုင်ကတည့်ရိုက်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့မနက်ဦးတင်ထေဝင်းကဒီမြို့မှာဆန္ဒပြဖို့လှုပ်တော့ဒါကိုပြည်ရဲစခန်းကဖမ်းသွားတယ်လို့ကြားပါတယ်။အဲ့ဒါဟုတ်ပါသလား။
ဟုတ်ပါရဲ့ခင်ဗျာကျွန်တော်တော်တော်စီစီခံဝင်တဲ့အခုကျွန်တော်ပြန်လွတ်တာပြန်လွတ်ပြီးကျွန်တော်အိမ်ရောက်အောင်ရေးတယ်အခုအဲ့ဒီမျိုးမရဲစကန်းကကျွန်တော်တခါပြန်လာခေါ်လို့ကျွန်တော်လူရဲကိုဥစော်မယ်လာခေါ်လို့ကျွန်တော်ပြန်လိုက်တာပါခင်ဗျာမရောက်သေးဘူးစကန်းကိုကျွန်တော
်ဘာအတွက်ပြန်လာခေါ်တာလဲ
မင်းစီအကြံသေးလို့ပြောပါတယ်ခင်ဗျာစစ်စီအကြံသေးလို့ပြောပါတယ်ခင်ဗျာ
မနဲ့တုံးကဘာကြောင့်ဖမ်းတယ်လို့ပြောလဲ
ရုပ်ကပွန်နာနီးတကြောင်နောက်တကြောင်ကကျွန်တော်ယူဒီရင်းစုကြီးပုံမှန်နဲ့ညီတယ်လို့ပြောပါတယ်ခင်ဗျာကျွန်တော်တော်ဒီကွန်ပျူတာမတင်လို့ပြောပါလေကျွန်တော်တကူတော်ပြတာလေအဲ့ဒါသူကအဲ့အကြောင်းပြချက်ကနှစ်ခုပြပါတယ်ခင်ဗျအဲ့
တော့ဦးတင်သေးဝင်းကဘယ်လိုရည်ရွယ်ချက်နဲ့ဒီဟိုလူမျိုးတကူတော်ဆန္ဒပြတာလဲ
အဲကျွန်တော်ကဒီပထမအဆင့်မဲစင်းတွေထွက်တော့ကျွန်တော်အိတ်ကလေးပတ်စံဆိုင်ပြီးတော့အဲ့မဲစင်းမျိုးကျွန်တော်ကဒီပေါက်လေးပုံစံ3လို့4လို့၄ကငယ်လို့နဲ့ကျွန်တော်အုပ်စုစလေးရမှာရှိနေတဲ့မဲစင်းအမားတွေကျွန်တော်ပြင်ဆင်ပြီးတော့ကျွန်တော်တင်လိုက်ပါတယ်ရကြီးရုပ်ကဥက္ကဋ္ဌကိုတင်လိုက်တော့သူရအကျင့်လေပြန်လဲထွက်လာတော့အဲ့ဒါကြီးကလည်းဘူတိုင်းမှာမှားနေပါပြီပြည်ကျွန်တော်ကစိတ်ထဲမှာမခံရနိုင်ဘူးကျွန်တော်ထားပြတာ
အဓိကတောင်းဆိုခဲ့တာက
အဓိကတောင်းဆိုရတယ်30ရာခိုင်နှုန်းပဲတောင်းယူမယ်ဆိုတာကိုကျွန်တော်ကမကျေနပ်လို့ရာနှုန်းပြတောင်းယူရမယ်ကျွန်တော်တောင်းဆိုတာနောက်တစ်ခါကကျွန်တော်ကဒီအတိုက်ခံပါတီတွေဘက်ကဖောင်းပြလို့ရှိရင်ဆက်ရှင်ရေးယူတယ်အာဏာရပါတီဘက်ကကျတော့အရေးမကြီးလို့ကျွန်တော်အဲ့ဒါကိုကျေယူသေးဖို့ကျွန်တော်ပြတာ
အဲ့တုန်းကဦးတင်သေးဝင်းကိုအမှုဖွင့်တာတွေပါလေရှိလားဘ
ယ်လိုခင်ဗျာလုံးဝအမှုမဟုတ်ဘူးခင်ဗျာအော်ကျွန်တော်အဲ့ဒီ B9 နှစ်ခုကျွန်တော်ဆွဲတာ B9 နှစ်ခုနဲ့ဝက်တုံးလေးနဲ့တန်းတာအဲ့ဒါကိုရှာဖွေပုံစံနဲ့သိမ့်ကြပါရခင်ဗျာ ကျွန်တော်ပြန်လွတ်တာကဟိုဥတုံမူကနောက်ကျနေတယ်ကျွန်တော်ညနေဟောတော့မှနှစ်နာရီခွဲတော့မှကျွန်တော်ဟုတ်တယ်နော်နာကြွားတော့မှကျွန်တော်ပြန်ရတာခင်ဗျာအုတ်ချိန်မှုနောက်ကျနေလို့ကျွန်တော်စကန်ကတော့ချက်ချင်းပြန်လွတ်တာ
ဖန်ခံထားတဲ့အချိန်မှာဥတင်ထေဝင်းနေရပြရတာရောဘယ်လိုအချိန်နေရှိလဲ
လွတ်လွတ်လပ်လပ်ပဲခင်ဗျာအပြင်မှာပဲကျွန်တော်လွတ်လွတ်လပ်ပဲလို့ဖမ်းရလို့ပုံစံမျိုးတော့မဟုတ်ဘူးပေါ့အဲ့လိုကျွန်တော်ခေါ်ယူပြီးမင်းနဲ့စစ်ဆေးတဲ့ပုံစံမျိုးအဲ့လိုပဲထားတယ်စကန်ကတော့လေ
အခုပြန်ခေါ်တဲ့ဥစ္စာကဘာကြောင့်ဆိုပြီးတော့ပြောလဲ
အဲ့ကျွန်တော်မေးစရာကြံရပြီးလို့ပြောပါတယ်ခင်ဗျာစကားဘာမှတော့မပြောသေးဘူးခင်ဗျာဒီရဲ့ဦးစော်မင်းနဲ့ကျွန်တော်လာခေါ်ရတယ
်အခုဦးစော်မင်းနဲ့အတူတူရှိနေတယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ရွာကျွန်တော်ညီနဲ့ကျွန်တော်ဆိုင်ကယ်တစ်စီးနဲ့လိုက်တာ
ဦးစော်မင်းနဲ့ရောပြောလို့ရမလား
ကျော်ရပါတယ်ခင်ဗျာကျွန်တော်ပြေးလိုက်မယ်လေ
ဟုတ်ကဲ့ဟုတ်ကဲ့
ပိုလိစကားပြောဘီအိုမြန်မာပိုင်းอ่ะဘီအိုမြန်မာပိုင်းอ่ะဟုတ်ကဲ့ကျော်ဘိုလိကပြောလို့နေရာသေးဦးပြောပါခင်ဗျာ
ဩဟုတ်လား
ဟုတ်ကဲ့ပါခင်ဗျာ
ဥစော်မင်းကိုပြန်ပြီးတော့ဟိုခေါ်တာနဲ့ပတ်သက်ပြီးတော့သူ့ကိုနည်းနည်းလေးမေးချင်လို့အဲ့ဒါကြောင့်ပါဟုတ
်ကဲ့ဟုတ်ကဲ့ကျွန်တော်တို့မဖြစ်သေးဘူးလို့ပြောပါရစေခင်ဗျာကျွန်တော်တို့ကြည်သူတယောက်အနေနဲ့တကယ်မှားတဲ့ဥစ္စာကိုဒီနိုင်ငံတကာကနေစောင့်ကြည့်မဲ့အခါကျတော့ကျွန်တော်တို့ထွက်ပြီးတော့ဆန္ဒကိုယ်ရင်တွေကဆန္ဒကိုထုတ်ဖို့တဲ့ဥစ္စာမှာထုတ်ဖို့အခွင့်မရဘူးမိမိပိုင်းလေးတင်ကျွန်တော်တို့သူ့ကိုဒီလိုဖမ်းဆီးတယ်ဆိုတာကဒါပွင့်လင်းမြင်သာမှုတို့လုံးလုံးမရှိဘူးပေါ့နော်နိုင်ငံတကာက
ဆန္ဒဖော်ထုတ်ခဲ့သူဦးတင်ထင်းဝင်းဟာပြည်မျိုးနယ်တဲကုန်းကြီးရွာအုပ်စုစင်ပိုက်ကြီးရွာကဖြစ်ပြီးတော့အသက်48နှစ်ရှိပြီဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ကိုရန်နိုင်ငံမင်းမြန်တင်ပြတော်ရပါရှင် VOA မြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးစကားဝိုင်းစီစဉ်ကိုထုတ်လွှင့်ပါမယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်အပေါ်တုံသက်ချက်ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲ့ပေးမှုအခြေအနေစရာတွေအပေါ်မြန်မာနိုင်ငံရဲ့တုံသက်သူတွေဖြစ်တဲ့ဒေါက်တာခင်မောင်ညို East ဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့နဲ့အတူ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကဆွေးနွေးတင်ပြထားပါရယ
်ဒီနာရှိ VOA ရေကောက်ပွဲအစီအစဉ်ကကြည့်စီပါရယ်ဒီနေ့ဒီပိုင်းရေကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးမယ့်အစီအစဉ်တွေထဲမှာပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကတော့ဒေါက်တာခင်မောင်ညိုရဲ့ဦးစီယာစာရေးဆရာဦးစီသူအောင်မြင့်ရဲ့ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်အဲ့တော့ဒီနေ့စပြီးဆွေးနွေးကြတာကတော့လေဟိုကပေါ့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ပေါ့နော်ဟိုအများအရင်တော့ဆိုရင်ခဲ့ကြတာလည်းရှိတာပေါ့ဒီဒေါအောင်ဆန်းစုကြည်ပေါ်မှာရခိုင်ဒေသခံတချို့ကပေါ့လေဘုံဝင်မကြတာတွေရှိရဲဆိုပြီးတော့အများဆိုရင်မှုလုံခဲ့ခဲ့ကြပါတယ်သူ့အသက်အန္တရာယ်ဆိုရင်လည်းဆိုပြီးဖြစ်ခဲ့ကြပါတယ်ဒါပေမဲ့လည်းဒီခီးစဉ်ကြီးကဟိုအောင်မြင်အထမြောက်တယ်လို့ပြောအောင်ပါပေါ့နော်အဲ့တော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒေါက်တာရံမျိုးသိန်းအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်မြင်ကတော့ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာဟိုနိုင်ငံရေးအရာပေါ့လေဟိုအရေးပါတဲ့ခီးစဉ်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ်အထူးသဖြင့်တော့ကျွန်တော်ဆိုလိုချင်တဲ့သဘောကရခိုင်ပြည်နယ်ရဲ့မြောက်ပိုင်းနဲ့တောင်ပိုင်းပေါ့လေနှစ်ပိုင်းမှာကြည့်မယ်ဆိုရင်ကျွန်တော်တို့တောင်ပိုင်းအချမ်းဟာ2010ရွေးကောက်ပွဲမှာလက်ရှိအာဏာရပြည်တော်စုချန်ခိုင်နဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရထားတဲ့မဲဆန္ဒနယ်ပြည်ဖြစ်တဲ့အခါကျတော့ဒေါအောင်ဆန်းစုကြည်အခုသွားတဲ့ရခိုင်ပြည်နယ်တောင်ပိုင်းခီးစဉ်ဟာလာမယ့်2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်တော်စုချန်ခိုင်နဲ့ဖွံ့ဖြိုးရေးပါတီတို့နိုင်ငံရေးအရစီးချင်းထိုးဖို့အတွက်အားကောင်းမောင်းတန်ဖြစ်စေတဲ့ခရီးစဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့ပါအခုပဲဒေါ်ဆန်းစုကြည်သွားပြီးတော့ပြန်ရောက်လာပြီးကြံကုန်ပေါ့နော်အခုသတင်းထွက်လာတာကတမန်တော်ကြီးဦးသိန်းစိန်ကလည်းရခိုင်ပြည်နယ်ခရီးစဉ်သွားမယ်တောင်ကုတ်ကပဲသွားမယ်လို့ပြောပါတယ်အဲ့တော့ဆရာဦးစီသူအောင်ကြီးပြောမှုဓာတ်လေးတွေလည်းရှိပါတယ်ဟိုဒေါ်ဆန်းစုကြည်သွားပြီးတဲ့နောက်ပိုင်းမှာဒီလိုရွေးဒီနိုင်ငံတော်ခေါင်းဆောင်တွေသွားတဲ့ခီးစဉ်တွေပေါ့နော်ဒေါက်တာရံမျိုးသိန်းပြောခဲ့တာလားတော့မသိဘူးကျမကဒေါက်ဦးစီသူအောင်မြင်နဲ့မှားသွားလို့လေဒါပေမဲ့ဦးစီသူအောင်မြင်ဒီပေါ့လေဒီဒေါက်ဆန်းစုကြည်သွားတဲ့ဒီမဲဆက်စီရင်ခီးစဉ်ပြီးပြီးချင်းဆိုသလိုပဲတမန်တော်ကြီးသွားမယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ချက်မှလဲရှင
်အဓိကကတော့အခုဟာမဲဆွယ်စီရင်ကာလဖြစ်နေလေမဲဆွယ်စီရင်ကာလမှာဟိုတမျိုးကြအတိုင်းဆိုရင်တော့ဒါတစ်ဖက်ကကောင်းဆောင်နေလာပြီးတော့မဲဆွေသွားတယ်လူလူကလည်းဒါအုံချွတ်ချွတ်ထောက်ခံနေဆိုရင်အခြားပါတီကလည်းသူလည်းစဉ်းစားမှာပဲဒါဘာလုပ်ကြမလဲဆိုပြီးတော့မှစဉ်းစားတဲ့ခါကျတော့ပြည်ခိုင်မျိုးပါတီမှာကအဲ့လိုမျိုးတက်သက်ဟိုလုပ်ဖို့ကျွန်တော်ထင်တယ်သူတို့မှာအစီအစဉ်ရှိဖို့မရဘူးအစီအစဉ်လည်းဟိုမလွယ်ဘူးတိတ်မကြခင်တော့ဆိုရင်အခုဒီရက်ပိုင်းတွင်းမှာပါပဲ ARV တိုင်းမှာ26မိနစ်နဲ့လောက်သူတို့ခေါ်လိုက်တယ်26မိနစ်ဆိုတကယ်တော့အများကြီးပါပဲခေါ်ပြီးတော့ဘောလုံးကွင်းနဲ့စုပါညာပေါ့နော်မိခွန်ပြောပါညာဒီမှာလည်းနေပြည်တော်မှာဖြစ်တယ်လို့ပဲတစ်ချိန်ပြန်ဖြစ်တယ်ပြန်ဖြစ်တယ်ဆိုတာကပွဲမပြီးခင်အဲ့ဒါထပ်ပြန်တော့ ီအားကစားဝင်းကူတော့တော့ခဏခတ်လိုက်ရတယ်ဆိုတဲ့သဘောရှိတယ်ဆိုတော့သူတို့အနေနဲ့လုံနိုင်တာကတော့ဒါသမရကြီးရဲ့ခီးစဉ်ပေါ့သမရကြီးရဲ့ခီးစဉ်မှာဆိုရင်သူကဒါနိုင်ငံတော်ရဲ့ဒါ budget တွေပါတယ်အသုံးပြုပြီးတော့မှဟိုဗါလဲဒေသခံတွေအတွက်လုပ်ပေးကင်ပေးတာတွေရှိမယ်အဲ့ဒီနီးနဲ့များမဲတွေပါတယ်လိုချင်လို့လုပ်တလားတော့မပြောတတ်ဘူးပေါ့နော်ဒါကအခုကတရင်အခုမှရတာဟုတ်တို့စုခီးစဉ်နဲ့ပတ်သက်လို့ဟိုကျွန်တော်တို့ဟိုနားလဲတာတော့တစ်ချက်ပဲရှိပါတယ်အဲ့ဒါဗါလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာဒီကောလာဟလာတွေဒီအကြောက်စိတ်တွေပေါ့နော်အဲ့ဒီဟာတွေဖြန့်ဖြူးပြီးတော့မှဟိုလုံနေတဲ့နိုင်ငံရေးကရှိခဲ့တယ်အဲ့တော့ရှေ့မတိုက်ခင်မှာဆိုရင်အဲ့လိုပဲကြားခဲ့ရတယ်လေဒေါစုပဲဒါဒါရခိုင်ပြည်နယ်ကိုသွားလိုက်တယ်ဆိုရင်ပြည်ပခါတွေပေါ်ပေါက်လာမယ်အကြမ်းဖက်မှုတွေပေါ်ပေါက်လာမယ်ဆိုပြီးတော့မှဒါတွေကောလာဟလတွေဖြန့်ကြပေါ့နော်အကြောက်တရားတွေနဲ့အဲ့ဒါပြောကြဆိုကြဒါပေမဲ့လက်တွေ့ဒီခီးစဉ်ကိုသွားလိုက်တဲ့ခါကျတော့ဒါတွေကမမှန်ပါဘူးဆိုတော့ဟိုသဘောကိုဖော်ပြပြီးသားဖြစ်သွားတော့ဒါတော်တော်ကောင်းတဲ့ခီးစဉ်ပေါ့တကယ်လို့ဒါဒေါ်ဆက်စုကြည်ကအဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုသွားခဲ့တယ်ဆိုရင်လည်းဒီလိုရလမျိုးထွက်မှာပဲလို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဒီခိုင်ပြီနေဒီမြောက်ပိုင်းကိုမသွားဘဲနဲ့ဒေါ်အောင်ဆန်းစုကြည်ကဟိုရှောင်လိုက်တဲ့သဘောကတော့ပေါ့လေဒီရခိုင်တိုင်းရင်းသားပါတီတွေကအနေနဲ့ရတယ်ဒီခိုင်ပြီနေမြောက်ပိုင်းမှာတော်တော်လေးအားကောင်းတဲ့ခါကျတော့ဒါသူတိုင်းရင်းသားချစ်ကြည်ရေးအရာပေါ့နော်ဒါသူ့တဲ့စီယုံရေးတစ်ခုဖြစ်တယ်လို့မြင်ပါတယ်ကျွန်မဒါတော့ကျွန်မကိုယ်ပိုင်သုံးသပ်ချက်ပေါ့လေဒေါက်တာအေးမောင်တို့ကလည်းစကားပြောကြည့်တဲ့ခါမှာဒီမြောက်ပိုင်းအနေနဲ့ကတော့ရခိုင်တိုင်းရင်းသားပါတီတွေကိုဦးစားပေးလိုက်တယ်ဆိုတဲ့သဘောလို့ကျွန်မကတော့ဒါကျွန်မကိုယ်ပိုင်အနေနဲ့သုံးသပ်တာပါဆရာဘလို့မြင်ပါလဲရှင်
တကယ်တကယ်တော့ဒီတောင်ပိုင်းကတော့အရေးပူကြီးနေတာပေါ့ဒီချိန်မှာတော့ဟောဒီမြောက်ပိုင်းကျတော့လေရခိုင်ဘက်ကိုပေးတာတော့ဟုတ်ပါတယ်တော့ဆန်းစုကြည်ရဲ့ဒီ NLD အဖွဲ့တွေအကုန်လုံးကလည်းဒီတောင်ပိုင်းမှာဝင်နေတာလည်းရခိုင်တိုင်းရင်းသားတွေပဲဖြစ်တယ်လေသူတို့အချင်းချင်းညီညွတ်မဲ့အရေးကိုမြင်နေရတယ်အဲ့တော့ကိုစီစောအောင်မြတ်ပြောတာအရန်ကောင်းတဲ့ဟာတခုကတော့ခေါ်လာဟာလာတွေရှိတယ်အဲ့ဒီဟာကိုကျွန်တော်တို့ကဘလို့လို့ကြော်သွားမယ်ကြော်သွားနိုင်တဲ့ဟာအကောင်းဆုံးကတော့ကိုယ်တိုင်သွားကိုယ်တိုင်လုပ်ကြည့်မှာပဲအဲဒီနေ့ဖြစ်နေတဲ့မဲဆွဲတဲ့ကိစ္စတွေမဲပေးတဲ့ကိစ္စတွေအဲ့ဒီအကြောင်းလေးလဲကျွန်တော်တို့ကတကယ်လုပ်နေတဲ့လူတွေနေရာကိုရောက်ကြည့်သွားကြည့်ကြည့်မှာပဲသိမှာပေါ့နော်အဲ့ဒါဟုတ
်ပါတယ်အဲ့ဒါအခုဟိုဒီရွေးကောက်ပွဲနီးကန်လာတာနဲ့အများဒီပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေပေးနေကြပါပြီအဲ့တရင်တွေကလည်းတော်တော်လေးကိုပြန့်နှံ့နေပြီပေါ့နော်ဥမာဒီ social ဒီ media တွေဒီ Facebook ကနေဆိုလို့ရှိရင်နိုင်ငံပေါင်းစုံကတရင်တွေကြားသိနေရပါဥမာမြန်မာတွေအများဆုံးနေထိုင်တဲ့ဒီထိုင်းနိုင်ငံစင်ကာပူနိုင်ငံမလေးရှားနိုင်ငံနောက် American ပြည်တော်စုနောက် Germany နိုင်ငံ British နိုင်ငံပေါ့အဲ့ဒီနေရာတွေအားလုံးလို့လို့မှာအနည်းနဲ့အများဆုံးဆိုတော့ဒုက္ခရောက်ကြပါတယ်ဥမာအထူးသဖြင့်ဆိုလို့ရှိရင်စင်ကာပူမှာရှိနေတဲ့ဒီတွေ့နေရတဲ့မြင်ကွင်းတွေပေါ့နော်ဒီ Facebook မှာတွေ့နေမြင်ကွင်းတွေစိတ်မကောင်းစရာတွေလည်းတော်တော်လေးတွေ့ရပါတယ်ဆရာဆရာသားကိုယ်တိုင်ကစင်ကာပူမှာကြိုတင်မဲပေးတယ်လို့ကြားရတယ်ဆရာအဲ့တော့သူ့အတွေ့အကြုံမျိုးဆရာပြန်မျှပေးပါဦးဆရာအ
ဲ့တော့တကယ်တကယ်တော့ဒီ log ပေါ့လေသူတို့စိတ်ဝင်စားမယ်လို့လည်းဘယ်သူမှမယူဆဘူးဘာကြောင့်လဲဆိုရင်မဲပေးကြမယ်ဟာကိုယ့်ဟာကိုယ်ဒီဖြစ်တယ်လို့ねနေသွားကြမယ်ဆိုတဲ့ဟာပဲမြင်ကြတယ်သို့တော်လည်းဒီခါမှာပြောင်းလဲမှုကအမှန်အရေးကြီးတယ်ဆိုတဲ့ဟာကဆိုရှယ်မီဒီယာမှာအရင်ကမြင်လာပြီးဟာဒေါ်စုရဲ့စီယုံမှုတွေပေါ့နော်တကယ်ကောင်းတဲ့ဟာကိုမြင်လာတော့အပြင်းအလူတွေတက်တက်ကြွကြွဖြစ်လာတယ်အဲ့တော့သူတို့စင်ကာပူမှာဆိုလူ1000လောက်မဲပေးဖို့စည်ရင်းပေးတာလေပြီးတော့ကျွန်တော်သားတို့ကလည်းဟိုသွားမယ်ပေးမှာပေါ့အေးဆေးပဲလုပ်မယ်ဒါပေမဲ့ကျန်တဲ့လူကညလည်းအိတ်ဆောက်တဲ့လူရှိရမနေ့3နိုင်လောက်သွားတာအချိန်ရှိတယ်အဲ့တော့မနေ့စောစောသွားရတယ်ဆိုရင်လေဟိုရထားကရထားမရှိဘူးလေတက္ကစီနဲ့သွားတက္ကစီကဆိုတော့သူတို့ဟိုမှာနိုင်ငံခြားမှာပတ်စံစုတဲ့လူဆိုတော့တက္ကစီနဲ့သွားရမယ်ဆိုတော့သူတို့နည်းနည်းဝင်လို့လေးတယ်ဒါပေမဲ့သွားကြတယ်အဲ့တော့မနေ့စောစောတက္ကစီနဲ့သွားတယ်မနေ့9နိုင်ကနေပေါ့သွားတယ်ဟိုမှာစောက်တော့ပေါ့ညနေနော်6နိုင်လောက်မှမဲပေးရတယ်ဆိုရင်ညဟိုနေ့မှအချိန်က73နိုင်လောက်ကြာအဲ့73နိုင်လောက်ကြာတဲ့အချိန်မှာသူတို့တန်းစီနေတယ်။ဒါပေမဲ့9နိုင်သွားတဲ့လူကဆရာဟောနောက်ကျနေပြီ။သူ့အရှိမလူ3000ရှိတယ်။ဒါပေမဲ့3000ပဲတို့ပေးမယ်လို့မပြောဘူး။ညနေ4နိုင်ကြမှာတိုင်ယောကလူတွေထွက်လာတော့လူ3000ပဲမဲပေးရမယ်။ကျန်တဲ့လူတူကူညီမှုတော့ပြန်တော့တယ်။တနေ့ကုန်စောင့်ပြီးတော့မပေးရအောင်ဆိုတော့သူတို့ဘယ်စိတ်ကောင်းမှာလဲ။ဒါကတော့ပြန်တဲ့လူလည်းပြန်ကြတော့ပေါ့။ကျွန်တော်သားတွေကတော့သူတို့မရရအောင်လို့သူတို့ကကွန်ပျူတာသမားတွေဆိုတော့သူတို့လည်းဒီမဲပြုံတဲ့ဝင်ခွင့်ကတော့သူတို့ရအောင်လို့သူတို့လှုပ်ယူပြီးတော့တွားလာပဲဒါပေမဲ့ဒီဟာတွေကကောင်းလားမကောင်းလားတော့ကျွန်တော်တို့လည်းမပြောနိုင်ဘူးသို့တော့အဲ့ဒီမှာဒီပြည်သူတွေကဘယ်လောက်လဲဆိုရင်ဘေးမှာရေလာပေးတဲ့လူတွေအစားအသောက်ကျွေးတဲ့လူတွေဒီအော်ရင်းပေါ့တွိုင်လက်တွေအဲ့ဒါငှားပြီးတော့ဒီဘေးမှာလာချပေးတဲ့လူဒါကပြည်သူတွေပဲလှုပ်တာအဲ့ထဲမှာမဲမပေးရတဲ့လူတွေကအများသောဖြင့်အဲ့ပုံစံမျိုးလာလုပ်ပေးကြတယ်မဲပေးခွင့်မရှိဘူးဆိုတာလေတချို့ဟိုမှာလင်မယားနှစ်ယောက်ရှိကျွန်တော်သားနဲ့သူ့မိန်းမဆိုသူ့မိန်းမမဲစင်းနဲ့မပါဘူးပေါ့အဲ့လိုမျိုးဖြစ်သွားတယ်အဲ့လိုပဲကျွန်တော်တူတယ်ဆိုဂျပန်မှာဆိုသူနဲ့သူ့အမျိုးသမီးဆိုရင်သူကမဲပေးခွင့်ရှိတယ်သူ့အမျိုးသမီးကမဲပေးခွင့်မရှိဘူး Alor, tegera, juga buat ni jangan time ni dema, bahasa mana sura, terus ayam sebun ni jawab. Huma lama terlalu pih, tu time ni belum pih mana. Huma lama, biar laji deh, Singapura ni dia, pelajar deh, mana buat mana deh, dah ni malu tak bula sura, jangan jangan siap buat hari. Alor, jangan orang, yang asal Singapura luar deh, buat mana orang jauh la ni bu, amanan cuaca ni la luar deh, no, ni luar deh, jangan orang attack go yang. ผิดตัวหาละหาสีมันอุ้งเข้าหมดตะลุงไม่ผิดตัวหาละหาอํานันสู้ว่าเลยจนตันยงอ่ะผิดเต็นน่ะมะหุตันยงอ่ะดูว่างาหยอกแล้วสิเดตรุอปูเลุละเลุละอํานันตะนาเสียกองเลยตรุดีเลุดิเบม้ามะเลุฟูเลยแล้วจนจ้าจะอติจาละไม่เอาถ้าเลุลุยาละบลุเลุลุยาละสุดาวตรุไม่เปล่าเลยตรุตรุท้องซะไดหมอไข้กะหลอกเวเลุเยยละบ่เนาะเลุลุไม่จับหูมะหุบ่าวถ้าเราจะเนาะยงจีว่าละ
เออจมากรายเนี่ยตันยงมาตาวินทั้นสั่งเก็บหมูบาเลยแล้วตันยงนี่อณีท้าอ่ะเลยปะเนาะอะกูตรุเลุ่ออ่ะเมตาวินวิทยาเยบางวงจ่อพี่รอดิเยกောက်ปวยคอมมิชชั่นอ่ะเลุ่ออ่ะเมลุ่กูตรุอ่ะเลุ่ไปเนี่ยอ่ะเอ้ามาตรุมาเนี่ยอแค่แค่นี่อายชีมาว่ะพี่รอวินแน่อ่ะเนี่ยไม่เหมี่ยวอ่ะกูตันยงวินแน่อุยอ่ะตึกปิ๊ดอายชีดาหมูกูดิเดี๋ยวเราหลุอุยเนี่ย 2019年นี่ยานี่ပြီးတော့ဒီဟိုဟာနေ့အထိပေါ့နော်စက်သုံးရက်အောက်တဝါစက်သုံးရက်နေ့အထိပြီးပါမှာမဲပေးတဲ့သူဟာတောင်းနှစ်ထောင်ပြီးပါပဲရှိတာပေါ့နော်အဲ့တော့တခြားနိုင်ငံတွေမှာလည်းအလားတူကိစ္စတွေအများကြီးဖြစ်တယ်အဲ့တော့ဦးစီးသူအောင်မြင့်နေနဲ့ဒီလိုမျိုးဒီပရောက်လူတွေမဲပေးတဲ့အခက်အခဲတွေပေါ့နော်တချို့လည်းထိုက်လျောက်တော့ပြေးလဲတာရှိတာပေါ့မပြေးလဲလူတွေအများကြီးပဲအဲ့တော့အဲ့ဒီမဲပေးတဲ့အတ
ဟိုပြပမှာမဲပေးတဲ့ကိစ္စဘလောက်တောင်ဆုံးရှုံးတယ်လဲဆိုရင်ဥမာထိုင်းနိုင်ငံကိုပဲကြည့်ပါတော့ကျွန်တော်တို့ဆိုရင်ကော်မရှင်ကိုအစိုးရကလေးကမေးတယ်ထိုင်းနိုင်ငံမှာအလုပ်သွားလုပ်နေတာကအလုံးပေါင်းနှစ်သန်းနဲ့သုံးသန်းကြားထဲမှာရှိတယ်အဲ့ဒီထဲမှာမှ9သိန်းနဲ့6သိန်းအထက်လောက်ကတရားဝင်သွားတာတရားမဝင်မဟုတ်ဘူးအရင်ခေတ်တုန်းလိုမဟုတ
် MOU န
ဲ့အဲ့မဲ့ passport တွေပါတယ်အဥစားဘက်ကထိုင်းဘက်ကလည်းဗီဇာလည်းသူထုတ်ပေးတယ်အလုပ်သမားလုပ်ကိုင်ခွင့်လက်မှတ်တွေလည်းရှိထားတယ်တရားဝင်လူတွေပဲဒါတွေအကုန်လုံးကဆိုတော့ဒီတရားဝင်လူတွေမဲပေးခွင့်ရဖို့ဆိုတာဒါအစိုးရကသူပြင်ဆင်ပေးရမယ်ဘလူနီးနဲ့ပြင်ဆင်မလဲဆိုတာသူနီးနာရှာဖို့တလောက်တော့မှကျွန်တော်တို့တိုင်းပြည်ဗီဇာတွေများတာမဟုတ်ဘူးဆိုရင်အကုန်လုံးကိုဒီတိုင်းပြည်မှာပဲပြန်လာပြီးတော့မဲပေးပါဆိုတာတော်တော်တာဝန်မဲ့ရလဲကြားတယ်နောက်ဒီလူတွေကနည်းနည်းလေးရှိပြန်မလုံနိုင်ပေးဘူးမလုံပေးနိုင်ဘူးဆိုတဲ့ဟာကလည်းဒါလည်းမမှန်ဘူးလုံကိုသူလုံပေးရမယ်ဖိလစ်ပိန်တို့ဘာလို့ဆိုလဲဒီလိုပဲနိုင်ငံသားမှာအများကြီးရှိတယ်ဒါပေမဲ့မဲပေးခွင့်ရအောင်သူတို့တေချာသူတို့စီစဉ်ပေးတယ်ဆိုတော့အဲ့ဒီမှာကလေးကကျွန်တော်တို့တွေကသားနဲ့ချီရှိတဲ့ပြည်သူတွေကမဲပေးပိုင်ခွင့်ကဆုံးရှုံးပြီးသားဖြစ်သွားပြီတစ်ချက်နှစ်ချက်ကသူတို့ကဘာပြောလဲဆိုတော့လာလျှောက်ပါပုံစံ15နဲ့လျှောက်ပါလျှောက်တဲ့လူတွေကိုသူတို့ကြည့်ပေးမှာပေါ့ဆိုတော့အဲ့မှာပုံစံ15နဲ့လျှောက်တဲ့လူတွေကလည်းတတ်နိုင်တယ်တော့ပေါ့စူးစမ်းပြီးတော့သွားလျှောက်ကြတယ်ဒါပေမဲ့အဲ့ဒီလျှောက်တဲ့လူတော်တော်များများကလည်းမဲပေးခွင့်မရကြပြန်ဘူးကိန်းကနားနေအကုန်လုံးတိတိကျကျကျွန်တော်ဟိုဘယ်လိုလဲအပြည့်စုံတော့မရသေးဘူးဒါပေမဲ့ကျွန်တော်သိသလောက်ဆိုရင်ဥပမာကိုရီးယားဆိုပါတော့ကိုရီးယားမှာကျွန်တော်တို့စီးရင်တွေပြတ်တွက်ကြည့်လိုက်တယ်လျှောက်တဲ့လူနဲ့ဟိုတစ်ဖက်ကမဲပေးခွင့်ရတဲ့လူနဲ့တရားလူတရားလျှောက်တယ်ဆိုရင်60ရာခိုင်နှုန်းပဲမဲပေးခွင့်ရတယ်40ရာခိုင်နှုန်းကမဲပေးခွင့်မရဘူးဆုံးရှုံးတယ်ချင်းပိုင်မှာချိမဲမှာလည်းအဲ့ဒီတိုင်းပဲလျှောက်တဲ့လူကတရားရှိတယ်ဆိုရင်80ရာခိုင်နှုန်းကမဲပေးခွင့်မရဘူး30ရာခိုင်နှုန်းပဲရတယ်ဒါကျွန်တော်ကိုယ်တိုင်တွက်ထားတာဆိုတော့အဲ့ဒီနည်းနဲ့ဆုံးရှုံးမှုတွေကလည်းအများကြီးအဲ့ဒါနောက်တစ်ချိန်ထပ်ဆုံးရှုံးတာပေါ့နော်မဲပေးခွင့်မရဘူးတတိယတစ်ခုကပါလဲဆိုတော့မဲပေးခွင့်ရပါပြီတဲ့စီးရင်နဲ့မှလည်းပါသွားပြီအဲ့ဒါမှမဲသွားပြီတဲ့မဲသွားပြီတဲ့ခါကျတော့ပထမတစ်ခုကဘာကြုံတယ်လဲဆိုတော့ခမရနာမည်နဲ့ပို့လာတဲ့မဲလက်မှတ်တရားတဲ့ဒီမှာမဟုတ်ဘူးတဲ့အခြားနိုင်ငံကိုရောက်နေတယ်တဲ့အဲ့ဒါလည်းကြုံရတယ်တချို့ဆိုအဲ့ဒီဘန်ကောက်မှာသွားပြေးတယ်ခမရစီးရင်ကဥစားဂျပန်ကိုရောက်ပြီးပြောတယ်စင်ကာပူရောက်ပြီးပြောတယ်အဲ့ဒီပြဿနာလည်းဆုံတယ်နောက်တစ်ခုကြတဲ့ခါကျတော့ဒီမှာတော့ဟုတ်ပါတယ်တဲ့ဒါပေမဲ့ခမရရဲ့သက်ဆိုင်ရာမဲဆန္ဒနေပြရနေပြီးတော့မှမဲလက်မှတ်တွေမပါလာဘူးတဲ့မပေးရပြန်ဝဲလာနောက်တစ်ဆင့်ကျတော့ဘာဖြစ်ပြန်တယ်လဲဆိုတဲ့ခါကျတော့မဲလက်မှတ်တော့ပို့လာပါရဲ့တဲ့မစုံလင်ဘူးတဲ့အဲ့တော့ခုနကတော့ဟိုကျွန်တော်တို့ဟိုပြီးခဲ့တဲ့ရက်တွေမှာဆွေးနွေးသလိုပေါ့မဲပြားအနည်းဆုံး3ခုရရမယ်လွတ်တော်3ရက်အတွက်ကိုပြီးတော့မှတိုင်းသားဆို4ခုရရမယ်ဒါလည်းပါတဲ့ခါပါတယ်မပါတဲ့ခါမပါဘူးအဲ့တော့ဟိုကြိုပြီးတော့ကျင်ညာချက်ထုတ်ထားတဲ့စီမှာကြတော့တို့ကကြိုပြီးတော့မှဟိုကျွန်တော်တို့အရက်ခွန်ဆိုကြိုကန်ထားတယ်ပြောရမလားပဲကြိုပြီးတော့ထုတ်တဲ့ဥစ္စာဒါတွေဖြစ်နေတာပေါ့နော်သီးခံကြပါနားလည်ပေးကြပါဆိုတော့ဒါကတော့ကျွန်တော်ထင်တယ်တော်တော်တာဝန်မဲ့တဲ့ကိစ္စပဲနိုင်ငံသားတယောက်မှကျွန်တော်ထင်တယ်သူ့အတွက်ကဒါတန်ဖိုးရှိဆုံးအရာပဲကိုတိုင်းပြည်ကိုဘယ်သူအုပ်ချုပ်မလဲဆိုတဲ့ဥစ္စာကိုသူကိုတိုင်းသဘောထားပေးရတဲ့ကိစ္စလေးဟိုဒါကြီးကိုမပေးရလို့လည်းနားလည်ပါဆိုတဲ့ဥစ္စာကတော်တော်တာဝန်မဲ့တဲ့စကားတွေသူတို့ပြောလိုက်တာပဲအဲ့ဒါတစ်ချက်နောက်ဆုံးကြတဲ့ခါကျတော့အဲ့လိုဖြစ်တော့ဘယ်လိုဖြေရှင်းပေးမလဲပေါ့တန်ယုံကသူပြောတာကတော့သူကတော့ရှင်းတယ်ကျွန်တော်တို့တာဝန်မရှိဘူးတဲ့ကော်မရှင်မှာတာဝန်ရှိတယ်တဲ့အဲ့တော့စင်ကာပူမှာဆိုသူကဘာလုပ်လဲဆိုတော့ကဲ မကျေနပ်ဘူးလားဒေါက်ကင်ဆိုဝဲမကျေနပ်ဘူးဆိုစာရမ်းမှာချရေးသွားကျွန်တော်တို့ကော်မရှင်ပို့ပေးမယ်ဆိုတော့ဒီသဘောပဲသူတို့တွေကပြောကြတယ်ဆိုတော့ဒီလိုဟာမျိုးနဲ့အကုန်လုံးခြုံငုံကြည့်လိုက်ရင်ကျွန်တော်တို့နိုင်ငံသားတွေအခွင့်အရေးတတော်ကိုဆုံးရှုံးပါတယ်အဲ့ဒီခြေနေတွေကျွန်တော်တို့အများကြီးကြုံရတယ်လို့ထင်ပါတယ်ဆိုတော့တာဝန်မကျေဘူးလို့ကျွန်တော်ယူဆပါတယ်ကော်မရှင်က
ဟုတ်ကဲ့ပါရွေးကောက်ပွဲကော်မရှင်ကတော့လေသူကိုယ်တိုင်သတင်းထုတ်ပြန်ကြေညာထားတာဒီတန်ယုံနေပေါ်နားလည်ခွင့်လုပ်ပေးဖို့ပေါ့တန်ယုံနေလည်းမနိုင်ဝန်ထမ်းနေရတယ်ဆိုတာမျိုးပြောတာပေါ့နော်ရွေးကောက်ပွဲကော်မရှင်မှာပဲအားလုံးကပေါ့တာဝန်ရှိရဲဆိုပြီးတော့ယူဆတာရွေးကောက်ပွဲကော်မရှင်ကလည်းဒါလူလူကပူပေါင်းမှဆိုသူကအများအားပြောပါတယ်လူလူမှလည်းဒါဟိုသူမဲစင်းကြည့်ဖို့တာဝန်ရှိတယ်လူလူမှပြင်ဆင်ပေးဖို့တာဝန်ရှိတယ်အဲ့လိုပဲတန်ယုံအသီးသီးမှလည်းတာဝန်ရှိတယ်ပေါ့အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့ဒီခြေလှမ်းနေပေါ့နော်အခုတွေ့နေရတဲ့ဟိုသူတို့ရဲ့လှုပ်ရှားမှုတွေပေါ့အဲ့လှုပ်ရှားမှုတွေကိုအခုအချိန်အထိပေါ့ဟိုဒေါက်တာရံမျိုးသိန်းအနေနဲ့ဘယ်လိုများစမ်းသစ်လို့ရလဲရှင
်တကယ်တမ်းကဒီရွေးကောက်ပွဲကော်မရှင်ဟာအမြဲတမ်းဖွဲ့စည်းထားတဲ့ဟိုရန်တရားတစ်ခုဖြစ်တယ်เนาะဒီရွေးကောက်ပွဲကော်မရှင်ရဲ့ဇယိတ်စကားတွေကိုเนาะပြည်သူလူထုရဲ့ဘဏ္ဍာငွေတွေကတုံးဆွဲထားတာအဲ့ဒီအပြင်ဒီရွေးကောက်ပွဲကော်မရှင်နဲ့ဆက်ဆက်နေတဲ့အပိုင်းတွေမှာနိုင်ငံတကာရဲ့အထောက်ပံ့တွေနိုင်ငံတကာရဲ့နည်းပညာအထောက်ပံ့တွေအကူအညီတွေကိုအများကြီးရယူထားတာတွေ့ရတယ်။အဲ့ဒီအခါကျတော့ဒီလောက်ဟလာငွေရေးကြေးရောနည်းပညာအထောက်ပံ့ရောအများကြီးယူထားတဲ့အဖွဲ့အစည်းတစ်ခုဟာဘာဖြစ်လို့နော်ဟိုအရေးချင်းပြည့်ပြည့်ဝဝနဲ့တိုင်းပြည်နဲ့ပြည်သူလူထုအတွက်အလုံးမလုံးနိုင်ရတာလေ။အဲကျွန်တော်အမြင်ဆိုရင်တော့မလုံးနိုင်ရင်အစိုးရကအဲ့ဒီနေရာနဲ့တုတ်ထွက်ပြစ်တယ်။နော်လုံးနိုင်တဲ့လူတွေကိုနေရာပေးတယ်ဥပမာကျွန်တော်တို့1990ရွေးကောက်ပွဲတုန်းကဆိုရင်ဟလာရွေးကောက်ပွဲကော်မရှင်ရဲ့အနေအထားဟာအခုလောက်တောင်မှဟလာကြီးကြီးမားမားခန်းခန်းနာနာမရှိဘူးဒါပေမဲ့အဲ့ဒီကာလမှာ1990ရွေးကောက်ပွဲကိုလုပ်ခဲ့တဲ့အခါမှာကော်မရှင်ကနိုင်နိုင်နင်းနင်းနဲ့ပြဿနာအလဲဆုံးဖြစ်အောင်ကြော်ဖြတ်နိုင်ခဲ့တာကိုတွေ့ရဥပမာအတိတ်သာအမြင်သာဆုံးဆိုရင်တော့1990ရွေးကောက်ပွဲတုန်းကကျွန်တော်တို့ကြိုတင်မဲဆိုတဲ့အတန်မကြားဘူးကြိုတင်မဲမှာအာဟိုမဟုတ်တရုတ်လုပ်တယ်ဆိုတဲ့အတန်မကြအောင်ဒါပေမဲ့2010ရွေးကောက်ပွဲအခုလာမယ့်2015ရွေးကောက်ပွဲတွေမှာကြိုတင်မဲပေါ်မှာစိုးရိမ်မှုတွေမြင်မာလာတယ်နောက်ပယ်မဲပေါ်မှာစိုးရိမ်မှုတွေမြင်မာလာတယ်နောက်ပြီးတော့မဲစည်းရင်ပေါ်မှာစိုးရိမ်မှုတွေမြင်မာလာတယ်အဲ့ဒီလိုစိုးရိမ်မှုတွေမြင်မာလာအားလုံးဟာကျွန်တော်အမြင်အဖြစ်ပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်အဲ့ဒါနဲ့ဆက်ဆက်ပြီးပြောရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုခန့်ထားတယ်နိုင်ငံတော်သမ္မတမှာတာဝန်ရှိတယ်ဆိုတာအရန်ကိုပေါ်လွင်ထင်ရှားတယ်လို့ကျွန်တော်ကတော့သုံးသပ
်ဟုတ်ကဲ့ပါဒီရွေးကောက်ပွဲကော်မရှင်ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျမတို့ဒီတနင်္လာနေ့သတင်းစာဒီမှာပါတာပေါ့နော်ဒီ BBC အတံခွင့်ဌာနကနေပြီးတော့လွှင့်နေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီမီဒီယာကျင့်ဝင်တဲ့အညီတိုင်းနာကျင့်သုံးမှုဆိုပြီးတော့ UEC ပေါ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့သတင်းစာထဲမှာဟိုအတိအလင်းထုတ်ပြန်ချက်တစ်ခုနဲ့သတိပေးလိုက်တာပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာဒီရမှာကျွမ်းကျင်သူပေါ့လေစီစီအစီစီသူအောင်မြင်နေတယ်ဘယ်လိုများတုံ့တက်လို့ရပါလဲရှင
်ကျွန်တော်အဲ့ဒီညင်ညာချက်ကိုသေသေးချာဖတ်တယ်သေသေးချာဖတ်တဲ့အခါကျတော့အဲ့မှာဘာသာတွေ့လဲဆိုတော့သူကညင်ညာချက်ရဲ့အောက်ဆုံးအပိုက်မှာပေါ့နော်ဒေါက်ခင်စီဝင်းပြောတာထက်ကိုအများကြီးပြင်းထန်တယ်သူကဘာလဲဆိုတော့အဲ့ဒီလိုမျိုးမတိကျမရေရမမှန်မကန်ဖက်လိုက်တာမျိုးရေးတယ်ဆိုရင်လာပြီးဟိုမကြခင်လုတ်တော့မဲ့ရွက်ောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွက်ောက်ပွဲကိုတီတီငင်ငင်နဲ့ကျင်းပဖို့တော့မှပြဿနာရှိနိုင်တယ်ဆိုပြီးတော့အဲ့လောက်တော့ဆွဆွဲတာကသူကဆိုလိုတာကမီဒီယာကြောက်ပဲရုပ်ောက်ပွဲတွေမတီမငင်ဖြစ်ပြီးတော့မှဟိုရွှေ့ဆိုင်ရမလို့လို့ဖျက်သိမ်းရမလို့လို့ဖြစ်မဲ့အထီတော့သူကဆွဆွဲတယ်ဆိုတော့အဲ့တော့အဲ့ဒီကိစ္စကိုကျွန်တော်ကြေချာကြည့်လိုက်တော့ဘာတွေ့ရလဲဆိုတော့ပထမတစ်ချက်က BBC ရဲ့တနင်္ဂနွေနေ့မနေ့ပိုင်းပေါ့နော်18ရက်နေ့တနင်္ဂနွေနေ့မနေ့ပိုင်းမှာအသံလွှင့်ချက်ဖြစ်တယ်ဒါဟုတ်ပြီအဲ့တော့ဒါကဟိုပြောမယ်ဆိုရင်ပြည်ခံမျိုးပါတီနဲ့ပတ်သက်ပြီးတော့မှဟိုဆန့်ကျင်ဘက်သဘောပေါ့တခြားတစ်ဖက်ဖက်ကိုဖက်လိုက်ပြီးတော့မှဟိုလုတ်တယ်ဆိုတဲ့သဘောမျိုးလိုမျိုးသူကဟိုဆွဆွဲထားတယ်ဆွဆွဲထားတော့ဒါကနစ်နာသူဟာပြည်ခံမျိုးပါတီဖြစ်လိမ့်မယ်ဆိုတော့ပြည်ခံမျိုးပါတီဖြစ်လိမ့်မယ်ဆိုရင်ရှေ့မှာတော့ဆိုရင်ကိစ္စတွေအများကြီးရှိထားဘူးလေရှိထားတော့ဒီလိုကိစ္စမျိုးကြုံလာတယ်ဆိုတာနဲ့နစ်နာတဲ့ပါတီကသူလုံနိုင်တာနှစ်ခုပဲတစ်ခုကပါလဲဆိုတော့ရွက်ောက်ပွဲနဲ့ပတ်သက်တယ်ဆိုရင်ကော်မရှင်ကိုလာပြီးတော့တိုက်တန်းတာအတူတူကိစ္စဖြစ်တာဟုတ်ဒုတိယတစ်ချက်ကရာဇဝတ်မှုတွေတခြားရဲအေးပိုင်တဲ့အခုကိစ္စတွေဖြစ်သွားပြီဆိုရဲထဏာမှာအမှုသွားဖွင့်တာဒါတွေလောက်ရတယ်အဲ့ဒီအဲ့လိုမျိုးလာတဲ့ခါကျတော့မှကော်မရှင်ကင်တွေပေးရတယ်အခုကျတော့အဲ့ဒီနေ့မှာကျွန်တော်တို့အဲ့လိုမတွေ့ရဘူးကော်မရှင်ကဓာတ်ရိုက်ကင်တွေတယ်ဆိုတဲ့သဘောမျိုးကိုကျွန်တော်တို့တွေ့ရတယ်အထိပယ်ကဘာလဲဆိုတော့တနင်္ဂနွေနေ့မှာပဲပေါ်ပြတယ်တနင်္ဂနွေနေ့မှာပဲကြီးညာချက်ထုတ်တယ်လာပြီးတော့တိုင်ထားလဲဆိုတဲ့အနေအထားမျိုးကိုမတွေ့ရဘူးဆိုတော့ဒီလိုဆိုရင်ကျွန်တော်တို့ကတွေးစရာရှိတာကော်မရှင်ကမီဒီယာအကုန်လုံးကိုမော်နီတာလုပ်နေသလားကျွန်တော်တို့ကကြည့်တယ်ကြည့်တော့ကျွန်တော်ကြည့်တဲ့ခါကျတော့ကျွန်တော်မများဟိုမပြောတော့ပါဘူးပထမတစ်ချက်ကသူက BBC ကိုအဲ့လိုဖြစ်တယ်ဆိုပြီးပြောတယ်အဲ့ဒီအချက်လက်ကလည်းအပြည့်စုံဆိုမမှန်သေးပါဘူး ကျွန်တော်ဘာသာတွေ့လဲဆိုတော့ပြီးခံမျိုးပါတီရဲ့အာဘော်ပေါ့နော်ပြည်ထောင်စုနေစဉ်သတင်းစာဆိုတာထွက်တယ်အဲ့နေစဉ်သတင်းစာမှာအခုဒီနေ့အထိပေါ့နော်၃ရက်အတွင်းမှာဒါမဘာသာနဲ့နိုင်ငံရေးစီကိုဆိုပြီးတော့မှအဲ့ဒီဇာတိဆရာမောင်သွေးချုံရေးတဲ့ဆောင်းပါးတစ်ပုဒ်ကို၃ရက်ဆက်တိုက်ဖော်ပြရတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ကိုဆိုးဆိုးဝါးဝါပြစ်တင်ရှုတ်ချဝေဖန်ထားတဲ့ဟာကြီးကိုဖော်ပြရတယ်နောက်ပြီးတော့မှ Facebook စာမျက်နှာဆိုတာသူလုပ်ထားတယ်အဲ့ဒီမှာလောက်ထားပြီးတော့မှဒီမောင်တန်းဆွေတဝဲပေါ့နော်အခုဆိုရင်ဒါဒုဝန်ကြီးဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ Facebook ဟိုပါလေသူ့ရဲ့ speech ကို Facebook မှာပါတဲ့ဟာကိုပြန်ဖော်ပြရတယ်အဲ့ဒီမှာလဲတော်တော်ဆိုးဆိုးဝါးဝါကိုဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မှမဟုတ်မှန်နေတော်တော်လေးရေးထားတယ်ဆိုတော့ဒီလိုဟာမျိုးတွေကတော့ तू ကမကြည့်ဘူးလားကော်မရှင်ကဆိုတော့ကော်မရှင်က तू အကုန်လုံး monitor လုပ်မယ်ဆိုရင်အကုန်လုံးသူတေချာပြောသင့်တယ် तू တာဝန်ဆိုရင်ပေါ့ဒီလိုမှမဟုတ်ရင်တော့တိုင်တန်းတာတွေလုပ်သင့်တယ်အဲ့လိုမှမဟုတ်ဘဲနဲ့အခုလှုပ်လိုက်တဲ့ဟာကကျွန်တော်တို့အနေနဲ့ဘယ်လိုသုံးသပ်လို့ရသလဲဆိုတဲ့ခါကျတော့ပါတီတစ်ခုရဲ့ကိုစားသူကပြောပေးနေတဲ့သဘောဖြစ်သွားတယ်ပါတီတစ်ခုကိုဘက်လိုက်နေတယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့သွားမြင်ရတယ်ဒါကတော့မကောင်းဘူးလို့ထင်ပါတယ်ဘ
ာလို့လဲတတ်နိုင်ဆုံးပေါ့လေဘာလို့အခုလောလောဆယ်လှုပ်နေတဲ့ဟာတွေကတော့လှုပ်နေတဲ့ဒီ new ဒီသတင်းနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းနဲ့တတ်နိုင်ဆုံးမျှတာအောင်ပေါ့နော်ကျွန်တော်တို့ဟိုဘီကန်ဂျိုးပါတီလည်းလက်လှမ်းမီအောင်မမီမီအောင်ကျွန်တော်တို့မေးပါတယ်အလားတူပဲဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်လျောက်တိုင်းရင်းသားပါတီလည်းတိုင်းရင်းသားပါတီလျောက်တတိပုဂ္ဂလလည်းတတိပုဂ္ဂလလျောက်ဖြစ်မြတ်တတာဖြစ်အောင်တော့တတ်နိုင်ဆုံးစူးစမ်းနေပါတယ်ဒါပေမဲ့တစ်ခါတလေလက်လှမ်းမမီတာတွေတော့ရှိပါတယ်ရှင်ဥပမာဆိုဒီနေ့ဆိုရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့ဖုန်းဆက်ပါတယ်ဒီ BBC နဲ့ဒီသတိပေးချက်နဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကထုံးစံတိုင်းမှာပဲတာဝန်ခံဖြေကြားမယ်လို့မရှိပါဘူးဆိုပြီးတော့ပဲကျွန်တော်တို့ပြောရတာပေါ့လေအဲ့တော့အခုဒီနေ့ဆေးရဒီနေ့ကျွန်တော်တို့ပေါ့လေရွေးကောက်ပွဲနဲ့ပတ်သက်ပြီးပြပရောက်မယ်ဟိုကြိုတင်မဲဆန္ဒပေးတာတွေဒေါ်အောင်ဆန်းစုကြည်ခီးစဉ်အခုနောက်ဆုံးဒီသတင်းမီဒီယာတွေကိုသတိပေးလိုက်တာပေါ့လေမြန်မာတတမီဒီယာကျင့်ဝတ်နဲ့အညီလုပ်ဖို့ဆိုရွေးကောက်ပွဲကော်မရှင်ကသတိပေးလိုက်တာနဲ့ကျွန်တော်တို့ဒီနေ့ဆွေးနွေးပွဲကိုဆုံးသတ်ပြပါရှင်ဟုတ်ကဲ့ဒီနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်မောင်ကျူရဲ့ဆရာဦးစီသူခေါင်းမြင့်အောင်ရဲ့ဒေါက်တာရံမျိုးသိန်းကိုကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်
သတ်သားရှင်တွေအခုနားဆင်ခဲ့ကြရတာကတော့ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲစကားဝိုင်းဖြစ်ပါရဲ့ရှင် VOA ရဲ့ပုတ်တခုနဲ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြာနေသေးတဲ့အချိန်အတွင်းအသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတည်းကပြောပြပေးပါအောင်ရှင
်မြန်မာနိုင်ငံမှာပြီးခဲ့တဲ့လတွင်ဖြစ်တဲ့ရေကြီးနေမျိုးမှုတွေကြောင့်မြန်မာနိုင်ငံရဲ့လေယာဉ်သမှုဝမ်းကြောင်းနဲ့စားနပ်ရိက္ခာပို့လို့မှုအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုဖြစ်ခဲ့ရတယ်လို့မြန်မာဆွေးနွေးကုလသမဂ္ဂတို့အောက်တိုဘာလ20ရက်နေ့ကပူးပွဲထုတ်ပြန်တဲ့စီရင်ခံစာထဲမှာဖော်ပြထားပါတယ်။ဇူလိုင်လကုန်နဲ့ဩဂုတ်လဆိုင်မှာတိုက်ခတ်တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်လယ်နီအေက12တန်းကျော်ရေကြီးနေမြုပ်ပြီးကြက်ဝက်စိတ်ကျွဲနွားကောင်ရေ2သိန်းခွဲလောက်သေဆုံးရတယ်လို့စာနာရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO နဲ့ကမ္ဘာစာနာရိက္ခာအဖွဲ့ WFP တို့ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငါးပစုံမွေးမြူရေးကန်အေက9000ကျော်ပျက်စီးပြီးငါးပန်းကရိယာနဲ့လှေတွေအများပြားဆုံးရှုံးတဲ့အတွက်ငါးလုံငန်းကဏ္ဍမှာလည်းကြီးမားတဲ့ဆုံးရှုံးမှုတွေကြုံခဲ့ရတယ်လို့ပြောထားပါဗျ။ပြည်ပရောက်မြန်မာနိုင်ငံသားတွေကကြိုတင်မဲပေးခွင့်လုံးဝမရသူတွေမဲပေးခွင့်အပြည့်အဝမရသေးတဲ့သူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအမဲလက်မှတ်တွေထပ်ပြီးပေးပို့ဖို့အောက်တိုဘာလကုန်ထိဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံကြားရေးဌာနဒုတိယနိုင်ငံကြားရေးဝန်ကြီးဦးတန့်ကျော်ကပြောပါဗျ။အောက်တိုဘာလ3ရက်နေ့ကစတင်တဲ့ကြိုတင်မဲပေးတာတွေမှာမဲဆင်းမှပါပြီးတော့မဲပေးခွင့်မရသူတွေလွတ်တော်သုံးခန်းစလုံးအတွက်အပြည့်အဝမဲပေးခွင့်မရသူတွေအတွက်နိုင်ငံသားရေးဝန်ကြီးဌာနဘက်ကဆောင်ရွက်ပေးနိုင်မယ့်အချက်တွေကိုဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်းကျော်ကနိုင်ငံပိုင်သတင်းစာကိုဖြေကြားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံအလဲပိုင်းမြို့တစ်မြို့ကစားတောက်ဆိုင်တစ်ခုမှာဒီကနေ့ဖြစ်တဲ့တနက်ပစ်ခတ်မှုတစ်ခုအတွင်းတရုတ်တန်တမန်2ဦးသေဆုံးပြီးနောက်တဦးဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့နဲ့သတင်းတွေမှာဖော်ပြပါတယ်။စီဘူးစီတီက Light House စားတောက်ဆိုင်မှာဖြစ်တဲ့တနက်ပစ်ခတ်မှုကြောင့်ကောင်စစ်ဝန်ချုပ်ဆောင်ရွန်ဟွာဒဏ်ရာရပြီးသူ့ဝန်ထမ်း2ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရုပ်လုံငန်းရှင်တူရဲ့အကျိုးစီးပွားကိုကူညီထောက်ပံ့ဖို့အတွက်ဒေါ်လာတန်တန်းကျော်လက်ယူခဲ့တယ်ဆိုတဲ့သံသယနဲ့ကုလသမဂ္ဂထွေထွေညီလက်ခံသဘာဝပတိအောင် John Ash ကို American Grand Jury အဖွဲ့တစ်ဖွဲ့ကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ဒီတနေငယ်ခီးစဉ်ဒုတိယမြောက်ချက်မှာဗြိတိန်ဝန်ကြီးချုပ် David Cameron နဲ့တွေ့ဆုံတာနဲ့မြန်နိုင်ငံသားဒေါ်လာဘီလျံအများပြားတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့ရှိပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးတော့အတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VO America အတန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီထိလိုင်းဒိုမီတာ24 kHz 11.33ည၊လိုင်းဒိုမီတာ25 kHz 11.69 ၊လိုင်းဒိုမီတာ51 kHz 5999တို့ကနေထုတ်လွှင့်ပေးသွားမှာပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါသရှင်။ VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။Thank you.
This program has come to you from the Voice of America, Washington.